Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2025ခုနှစ် January 3ရက်တောက်ကြံနေမနက်ခင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုစီစဉ်ပထမပိုင်းနိုင်ဝက်ကိုရေဒီယိုကနေ line to meter 40 30နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနအိလုံးစာစီစဉ်တွေကိုတော့ digital line တွေဖြစ်တဲ့လူရီမီဆွေရုပ်သံ line VOA မြန်မာပိုင်း internet ဆာမျက်နှာနဲ့ Facebook YouTube တို့ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနက်ခင်းစီစဉ်တွေကိုကျွန်တော်စီသူကတောင်းယူတင်ဆက်သွားမှာပါခင်ဗျာ
ကာဇာတောင်ပိုင်းအစ္စရေးလေကြောင်းတိုက်ခတ်မှုကြောင့်10ဦးထက်မနည်းသေဆုံးပြီးတော့15ဦးဒဏ်ရာရခဲ့ပါတယ်။ Syria နိုင်ငံ Homs မြို့မှာတော့လက်နက်ချဖို့ညှင်းဆုံနေတဲ့ Assad အစိုးရလိုလားတဲ့လက်နက်ကင်တွေကို Syria လုံခြုံရေးတပ်တွေကလိုက်လံရှာဖွေနေပါတယ်။ Ukraine အရှေ့ပိုင်းနဲ့အလဲပိုင်းဒေသတွေကို Russia က drone အလုံးပေါင်း82လုံးနဲ့ပစ်ခတ်တိုက်ခတ်ခဲ့ပြီးအဲ့ဒီအထက်က48စင်းကိုပစ်ချခဲ့တယ်လို့ Ukraine ကပြောပါတယ
်။အဲ့ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူ2024ခုနှစ်အတွင်းနှီးပညာဖွံ့ဖြိုးတိုးတက်မှုတွေကိုစူးစီးတင်ပြထားတဲ့2024နှီးပညာအထူးစီစဉ်ကိုတင်ဆက်သွားပါမယ်။ဒါပြင်ပတ်စဉ်တစ်ဆက်နေကြဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်တိုင်းရင်းသတင်းလောင်းနဲ့ကျမ်းမာရေးစီစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါရယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြပေးမှာပါခင်ဗျာ။
ဂျာဇာတောင်ပိုင်းမှာဂျက်ဒဘရီနဲ့အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်10ဦးထဲမှနေတည်ဆုံးပြီး15ဦးဒဏ်ရာရတယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။ဂါဇာကခိုင်ယူနစ်မြို့အနောက်ဖက်အယ်မာဝါစီရပ်ကွက်ကဒုက္ခသည်စခန်းကိုထိမှန်တာဖြစ်ပြီးတည်ဆုံးသွားသူတွေထဲမှာဂါဇာရဲချုပ်မာမုတ်ဆာလာနဲ့သူ့လက်ထောက်အယ်မာဝါစီတို့လည်းတည်ဆုံးရတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။အစ္စရေးကာကွယ်ရေးဝန်ကြီးအစ္စရေးကတ်စ်ကတော့ဟာမတ်စ်တွေ2023အောက်တိုဘာအစ္စရေးကိုဝင်တိုက်ခြင်းကဒဇာကန်ဖြစ်နေဖန်တာသူတွေကိုပြန်ပြီးမလွတ်ဘဲဆက်ဖန်ထားပြီးအစ္စရေးဒေသခံတွေကိုလည်းရော့ကက်တွေနဲ့ဆက်ပြီးတော့ပစ်ခတ်နေမယ်ဆိုရင်တော့ပြင်းပြင်းထန်ထန်တိုက်ခိုက်တာကိုခံရမယ်လို့ဗိုလ်ဘူးနေကသတိပေးတာပါ။ဟာမတ်စ်တွေရဲ့အဲ့ဒီတိုက်ခိုက်မှုကြောင့်လူပေါင်း1,000လောက်တေဆုံးခဲ့ရတဲ့ပြင်အဲ့ဒီချိန်ကဖမ်းသွားတဲ့ဒဇာကန်250လောက်ထဲကတုံးပုံတပုံတက်မနေလဲတေဆုံးမယ်လို့ယုံကြည်ရပြီး100လောက်ကိုတော့ဂါဇာမှာဆက်ပြီးတော့ဖမ်းထားဆဲဖြစ်ပါတယ်။အစ္စရေးလက်တံပြန်တိုက်ခိုက်မှုကဂါဇာမှာပါလက်စတိုင်း4,000ခွဲကျော်တည်ဆုံးရပြီဖြစ်ပြီးဒဏ်ရာသူက3,000ကျော်နေပြီလို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ Syria နိုင်ငံ Homs မြို့မှာတော့လက်နက်ချဖို့ညှင်းဆုံနေတဲ့အာဆတ်စုကလူလားစုစစ်သားဟောင်းနေတဲ့လက်နက်ကိုင်းတွေကို Syria လုံခြုံရေးတပ်တွေကကျက်တဲ့ပြည်နယ်မှာလိုက်လံရှာဖွေနေတယ်လို့ Syria အစိုးရကသတင်းစာနာမှာဖော်ပြပါတယ်။ဆီးရီးယားမှာကာလကြာရှည်အုပ်ချုပ်ခဲ့တဲ့အာဏာရှင်သမ္မတဘရှာအယ်အာဆတ်ကိုဖျောက်ချခဲ့တဲ့ဒဗုံအဖွဲ့ကဟောင်းစ်မြို့မှာစစ်သားနဲ့တခြားလက်နက်ကိုင်တွေလက်နက်ပြန်ပြီးအပ်ဖို့စင်တာတွေကိုဖွင့်လှစ်တယ်လို့ဆီးရီးယားနိုင်ငံတော်ကတခြားဒေသတွေမှာပါလှုပ်သွားဖို့ရှိပါတယ်။ဟောင်းစ်မှာတော့အာဆတ်လူလားသူစစ်သွေးကြွတွေရှိနေသေးတယ်လို့အသက်တက်လာတဲ့ဆီးရီးယားအာဏာပိုင်တွေသတင်းရထားကြောင်းလည်းဖော်ပြထားပါတယ်။ဆီးရီးယားမြို့တော်ဒမတ်စကတ်ရဲ့အရှေ့မြောက်ဘက်မှာရှိတဲ့ဒူးမားမြို့မှာတော့လွန်ခဲ့တဲ့ဆယ်နှစ်ကျော်ကပျောက်ဆုံးသွားတဲ့ထင်ရှားတဲ့တက်ကြွနှုတ်ရှားသူ၄ဦးနဲ့ပတ်သက်ပြီးအဖြစ်မှန်ကိုသိရအောင်စုံစမ်းဖော်ထုတ်ပေးဖို့ဗိုလ်ဖူးနေကဆန္ဒပြတောင်းဆိုနေကြတာဖြစ်ပါတယ်။ယူကရိန်းအလဲပိုင်းနဲ့အရှေ့ပိုင်းဒေသတွေကနေရာအများအပြားကိုရုရှားတပ်တွေကတညအတွင်းမှာပဲ drone အလုံးပေါင်း82လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းနဲ့အဲ့ဒီထဲက drone 48စင်းကိုပစ်ချဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကချက်သတင်းနေမှာကြေညာပါတယ်။ယူကရိန်းနိုင်ငံချာကာစီ Chernivtsi Dnipro Petrov Kharkiv Kherson Kirovohrad Kiev Mykolaiv ပေါ်တာဘာအိုဒက်ဆာနဲ့ဆူမီဒေတာတွေမှာပြစ်ချခဲ့တယ်လို့လဲယူကရိန်းလေကြောင်းကာဝေးဌာနကပြောပါတယ်။ဒါပေမဲ့အဲ့ဒီဒေတာတွေမှာပြင်းစီဆုံးရှုံးမှုအခြေအနေဘယ်လိုရှိတယ်ဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူး။ရုရှားကာဝေးဝန်ကြီးဌာနကလည်းသူတို့ဟာရုရှားယူကရိန်းနယ်စပ်တချို့က Brand Belgorod Kursk Kluga Borynev ဒေတာတွေမှာယူကရိန်းဘက်ကပြစ်ခတ်လာတဲ့ drone ပေါင်း73ခုကိုပြစ်ချဖျက်ဆီးခဲ့ရတယ်လို့ Chernivtsi နေမှာပြောပါတယ်။အဲ့ဒီဒေတာတွေမှာလည်းထိခိုက်သေးခြင်းမှုတစုံတရာရှိမရှိမသိရသေးဘူးလို့ဒေတာအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ဗော်ဒဖုန်းနဲ့ရုရှားရဲ့တိုက်ခိုက်မှုမှာတော့ယူကရိန်းမြို့တော်ကီယက်မှာ2ဦးသေဆုံးခဲ့ရတာဖြစ်ပါတယ
်။ VOA American နဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ5မီတာ25 kHz 11865အိုက်ရိုမီတာ32 kHz 6153ညာနဲ့အိုက်ရိုမီတာ40 kHz 0933ညာတို့ကနေထုတ်လွှင့်ပေးနေပါတယ် မနေ့9နာရီထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖန်ယူနိုင်ပါတယ်ရှင
် VOA American တိုင်းရဲ့တောက်ချမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်နှစ်ဆန်းတရက် New Orleans ကလူပေါင်း14ဦးရဲ့မနေ့သေဆုံးခဲ့တဲ့ truck ကနဲ့တိုက်ခိုက်မှုမှာတန်ရရှိသူဟာတကူရောကျူးလွန်တာဖြစ်ပြီးသူဟာ IS စစ်သွေးကြောအဖွဲ့ကိုအားကြသူလို့ယုံကြည်ရကြောင်း FBI American ဗဟိုအစုအထောက်လိုင်းဘျူရိုကပြောပါတယ်။အရင်တုန်းကတော့သူဟာတခြားသူတွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့တန်ရရှိတဲ့အတွက်လိုက်လံစုံစမ်းခဲ့တာဖြစ်ကြောင်းတာဝန်ခံရရှိတွေကပြောပါတယ်။အသက်42နှစ်အရွယ်တန်ရရှိသူရှမ်ဆဒင်ဂျဘာဟာ New Orleans ရဲ့နာမည်ကျော်ဘာဘုံလမ်းမှာလူအုပ်ထဲကို truck ကားနဲ့မောင်းဝင်ခဲ့တာဖြစ်ပြီးတနက်နဲ့လည်းပြစ်ခတ်ခဲ့တဲ့ဒီအကြမ်းဖက်လုပ်ရတဲ့ပတ်သက်ပြီးစစ်သည်ပြင်းနေမှာတော့ FBI ကစုံစမ်းတွေ့ရှိချက်တွေကိုသတင်းတောက်တွေကိုတင်ပြခဲ့တာဖြစ်ပါတယ်။တိုက်ခိုက်သူရဲ့ဖုန်းဆက်သွယ်ပြောကြားချက်တွေသူ့ရဲ့လူမှုမီဒီယာအကောင့်နဲ့ electronic ပစ္စည်းတွေကိုဆန်းစစ်ခဲ့တယ်လို့ရာပေါင်းများစွာကိုတွေ့ဆုံမေးမြန်းချက်တွေရခုလို့သုံးသပ်ရတာဖြစ်ပြီးသူ့နဲ့လက်တွဲဆောင်ရွက်ခဲ့သူမရှိဘူးလို့ FBI အကြမ်းဖက်ဒဏ်ပြန်ရေးဌာနက Christopher Riera ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အယူကောက်ခံသမ္မတဒွန်ထရန့်ရဲ့ Las Vegas က Trump Hotel အပြင်မှာပောက်ကွဲမှုဖြစ်ပွားခဲ့တဲ့ Tesla Cybertruck ကားထဲမှာရှိသူဟာပောက်ကွဲမှုမဖြစ်ပွားခင်မှာသူ့ရဲ့ဥက္ကောင်မှာသနပ်မှန်ထားတာတွေ့ရတယ်လို့ Clark County လုံခြုံရေးအရာရှိ Kevin McMahon ကကြေညာပေးနေမှာပြောပါတယ်။သူ့ရဲ့ခြေထောက်နားမှာလည်းသနပ်တလက်ကိုတွေ့ရတယ်လို့ပြောပါတယ်။ကားထဲမှာရှိနေသူက American စစ်တပ်မှာ2006ခုနှစ်ကစတာဝန်ထမ်းဆောင်နေသူ Matthew Lifflessberger ဖြစ်တဲ့အပြင် Green Beret American 2တပ်ဖွဲ့ဝင်တဦးလည်းဖြစ်ပါတယ်။အခုတေဆုံးချိန်မှာသူကခွင့်ယူထားသူဖြစ်ကြောင်းဖန်တဂန်စစ်ဌာနချုပ်ကပြောပါတယ်။သူ့ရဲ့ရဲစွမ်းတက်တီကြောင့်ကြီးတစိတ်နှစ်ခုနဲ့တခြားစုတစိတ်တွေရထားသူလည်းဖြစ်ပါတယ်။ဘလူးနဲ့ပောက်ကွဲမှုနဲ့ဆက်နွယ်ပြီးသူ့ရဲ့နေအိမ် Colorado Drew Springs မှာရှာဖွေစစ်ဆေးမှုတွေလုပ်နေတယ်လို့လည်း FBI ကစစ်သည်ပရိနေမှာ X လူမှုကွန်ရက်မှာရေးပါတယ်။အသေးစိတ်ကိုတော့ဖော်ပြမထားပါဘူး။ပောက်ကွဲမှုဖြစ်ပွားခဲ့တဲ့ကားပေါ်မှာမီးရှို့မီးပန်းဖောက်တဲ့မော်တာတွေနဲ့camping trail မှာတုံးတဲ့လောင်စာစီ gas ဘူးတွေရှိနေတာဖြစ်ပါတယ်။လူပေါင်း1500လောက်ပါတဲ့ရွှေပြောင်းအခြေချသူတွေလိုက်ပါလာတဲ့ရင်တန်းဟာ January 2ရက်ချက်စပရင်နေမှာ Mexico မြောက်ပိုင်း Tapa Chula ဒေသကနေ American ပြည်ထောင်စုကိုဦးတည်ပြီးထွက်ခွာလာနေပြီဖြစ်ပါတယ်။ဒါ American နေဆက်မူဝါဒရေးရွာအတွက်စိန်ခေါ်မှုအဖြစ်ပြန်ပြီးကြုံလာရဖို့ရှိနေပါတယ်။ကနေငယ်ရင်းနဲ့မိသားစုတွေပါဝင်တဲ့ရွှေပြောင်းအခြေချသူတွေကိုအမျိုးသားအဆောက်အအုံအရာရှိတွေကစောင့်တည်နေကြတာပါဒီဖွဲ့ဟာဗင်နီဇွဲလားကနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုကြောင့်ထွက်ပြေးလာကြသူတွေဖြစ်ပါတယ်အမေရိကန်ကိုခုံလုံးမဲ့သူတို့ကိုကူညီထောက်ပံ့ပေးဖို့အတွက်မက္ကဆီကိုအရာရှိတွေကိုပန်ကြားခဲ့ကြတာလည်းဖြစ်ပါတယ်သူတို့ဟာအမေရိကန်မှာအရေးကောက်ခံသမ္မတဒေါ်နယ်ထရမ့်သမ္မတတာဝန်မယူခင်အရေးတကြီးအမြန်ရောက်ဖို့အတွက်ကြိုးပမ်းနေကြတာပါသမ္မတအစ်စ်ကျန်းသစ်စာချိန်ဆပြီးရင်တော့နေဆက်ကိုပိတ်ပစ်လိုက်မှဆိုးရိမ်နဲ့အပြင်မက္ကဆီကိုအာဏာပိုင်တွေကလည်းသူတို့ရဲ့နေဆက်ဒေသတွေအတွင်းလူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းတင်းကြပ်ကြပ်ကင်တွယ်လာနေတာကြောင့်ပိုးပြီးတော့စိုးရိမ်လာကြတာလည်းဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မြို့သက်ပြောပြပေးခဲ့တာပါခုတော့တောက်ကြနေအပတ်စဉ်စီစဉ်တွေမတိုင်ခင်ဒီကုန်2 season တခုကိုတင်ဆက်ပေးပါမယ်ဒီနှစ်ပိုင်းအတွင်းလူတွေကြားမှာရေပန်းစားနေတဲ့ဉာဏ်ရည်တုနီးပညာစနစ်ဟာ2024ခုနှစ်အတွင်းမှာလဲပို့ပြီးတော့တိုးတက်ဖွံ့ဖြိုးလာပါတယ် AI နောက်ဆုံးပေါ်ဖွံ့ဖြိုးမှုအခြေအနေတွေနဲ့ဒီ2024ခုနှစ်အတွင်းနီးပညာဆိုင်ရာသတင်းတွေကိုကိုဝင်းခမောင်နဲ့မအေးတန်နာကျော်တို့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
ပြမသောအနေနဲ့2024ခုနှစ်အတွင်းAI ဉာဏ်တူနီးပညာရဲ့နောက်ဆုံးတိုးတက်ဖြစ်ထွန်းမှုတွေအကြောင်းကိုတင်ပြပေးချင်ပါတယ်။ Artificial Intelligence AI လို့အတိုးကောက်ခေါ်တဲ့ဉာဏ်တူနီးပညာဟာဒီနှစ်မှာအံ့ဩစရာတိုးတက်မှုတွေရှိခဲ့ပါတယ်။ AI နီးပညာကုမ္ပဏီကြီးသုံးခုဖြစ်တဲ့ Anthropic, Google နဲ့ OpenAI တို့က2024ခုနှစ်မှာသူတို့ရဲ့အဆင့်မြင့် AI model တွေဖြစ်တဲ့ Claude 3 AI model သုံးမျိုး Gemini 1.5 နဲ့ GPT-4 Turbo တို့ကိုအသီးသီးမိတ်ဆက်ခဲ့ပါတယ်။ဒီ model အစ်စ်တွေရဲ့အဓိကအားသာချက်ကတော့ပုံတွေအသံတွေဗီဒီယိုတွေကိုတပြိုင်တည်းနားလည်ပြီးတုံ့ပြန်နိုင်စွမ်းရှိလာတာပါ။ဥပမာအနေနဲ့ပုံတစ်ပုံကို AI ကကြည့်ပြီးတော့ရှင်းပြနိုင်သလိုစာရီကိုဖတ်ပြီးတော့လည်းအသံအဖြစ်ပြောင်းပေးနိုင်ပါတယ်။နောက်ထပ်အရေးကြီးတဲ့တိုးတက်မှုတစ်ခုကတော့ AI တွေရဲ့စလုံးရည်အရေးအတွက်ကန့်သတ်ချက်ကိုတိုးမြှင့်နိုင်ခဲ့တာပါ။အရင်ကစလုံးရည်တောင်းကနန်းလောက်ပဲအကင်တွယ်နိုင်ခဲ့ရတာကနေအခုဆိုရင် တသန်းအထိကင်တွယ်လာနိုင်ပါပြီ။ဒါအပြင် AI ကိုပုံမစေးတတ်တာစွာအသုံးပြုလာနိုင်ပြီးကိုယ်ပိုင်ကွန်ပျူတာပေါ်မှာလည်းလည်ပတ်နိုင်တဲ့ model တွေပေါ်ထွက်လာပါတယ်။အီတလီနိုင်ငံမီလန်မြို့က Ice Cream Sign Design က ChatGPT ကိုသုံးပြီးအရသာအစ်စ်တွေဖန်တီးနေပါတယ်။ဥပမာ Chocolate အဖြူကိုကရမအချိုအုပ်ထားတဲ့ငရုတ်ကောင်းနဲ့ရောစပ်ထားတဲ့အရသာအသစ်ဆန်းမျိုးတွေပါ AI ကအကြံပေးစဉ်းစားပေးပေမဲ့လူရဲ့ကျွမ်းကျင်ပညာနဲ့လည်းပေါင်းဆက်ဖန်တီးဖို့လိုတယ်လို့ရေခဲမုံဆိုင်ပိုင်ရှင်ကဆိုပါတယ် Apple ကုမ္ပဏီကလည်းသူ့ရဲ့ Siri ကိုပိုကောင်းအောင် ChatGPT နဲ့ပေါင်းဆက်ထားပါတယ် Apple Intelligence လို့ခေါ်တဲ့ဤပညာသစ်တွေကို iPhone တွေ iPad တွေမှာထည့်သွင်းဖို့ပြင်ဆင်နေတာပါဂျနီဖာမှာကျင်းပခဲ့တဲ့ AI for Good ညီလာခံမှာတော့ဘောလုံးကစားနိုင်တဲ့စက်ရုပ်တွေလမ်းလျှောက်ကူညီပေးနိုင်တဲ့ exoskeleton စက်ပစ္စည်းတွေလိုဤပညာအသစ်တွေကိုပြသထားခဲ့ပါတယ် Google ကလည်းသူ့ရဲ့ Pixel Phone အသစ်မှာ AI ဤပညာတွေအများကြီးထည့်သွင်းထားပါတယ်ဓာတ်ပုံတွေကိုစိတ်ကြိုက်ပြင်ဆင်နိုင်တဲ့ Magic Editor လိုမျိုး feature တွေပါဝင်ပါတယ်လူပညာလောကမှာတော့ DOUG လို့ခေါ်တဲ့စက်ရုပ်တစ်ခုကပကြီးဆွဲတတ်နေပါပြီလူပညာရှင်ရဲ့လက်ရာတွေကိုလိုက်လံတူပနိုင်အောင်လေ့ကျင့်ပေးထားတာပါ။ကျန်းမာရေးလောကမှာလည်း AI ကအရေးပါလာပြီးဖြစ်ပါတယ်။ Cambridge တက္ကသိုလ်ကသူတေတီတွေက Alzheimer ရောဂါကိုစောစောစီးစီးရှာဖွေနိုင်တဲ့ AI နည်းပညာကိုတီထွင်ထားပါတယ်။လေကြောင်းလိုင်းတွေမှာလည်းလေရင်ထိန်းချုပ်နိုင်ရတဲ့ AI ကိုစတင်အသုံးပြုနေပါပြီ။လန်ဒန်မြို့က Heathrow လေဆိပ်မှာ 4K ကင်မရာတွေနဲ့ Radar တွေကို AI နဲ့ချိတ်ပေးထားပြီးလေရင်တွေကိုပုံမလုံးကျုံစိတ်ချစွာထိန်းချုပ်နိုင်အောင်လှုံ့ဆော်နေပါတယ်။ဒါပေမဲ့ AI နည်းပညာဟာစိန်ခေါ်မှုတွေလည်းရှိနေသေးတာပါ data လုံးကြုံရေးပုံကိုရေးဆိုင်ရာအချက်လက်တွေထိမ့်သိမ်းရေးနဲ့ AI ကနေမှားရတဲ့အချက်လက်တွေထုတ်ပေးနိုင်တဲ့ AI တွေရှိနေပါသေးတယ်ပြောရရင်တော့2024ခုနှစ်မှာ AI နည်းပညာဟာမျောလင့်မထားလောက်အောင်တိုးတက်လာခဲ့ပြီးနေ့စဉ်ဘဝတွေမှာပုံမှုအသုံးဝင်လာနိုင်တဲ့လာလာတွေတွေ့နေရပါတယ
်ထမအောင်အနေနဲ့တော့ဒီနှစ်အစမှာအမေရိကန်ပြည်ထောင်စု Las Vegas မြို့မှာကျင်းပသွားတဲ့နည်းပညာပြပွဲတစ်ခုအကြောင်းပြောပြချင်ပါတယ်။သူကတော့နှစ်စဉ်ကျင်းပတဲ့ Consumer Electronics Show CES ပြပွဲပဲဖြစ်ပါတယ်။ဒီနှစ်မှာတော့ဇန်နဝါရီလ9ရက်နေ့ကနေပြီးတော့12ရက်နေ့ထိကျင်းပသွားခဲ့တာပါ။2023ခုနှစ်က ChatGPT လိုမျိုး AI နည်းပညာတွေကဈေးကွက်ကိုလွှမ်းမိုးထားတာဆိုတော့ဒီနှစ် CES မှာလည်း AI နည်းပညာကအဓိကပါပဲ။စိတ်ဝင်စားဖို့ကောင်းတာလည်းအများကြီးပြသွားပါတယ်။ဥမာ Flappy ဆိုတဲ့ Switzerland ကုမ္ပဏီကအိမ်မှာမွေးတဲ့ကြောင်လေးတွေကြွက်တွေကောင်တို့ငှက်တွေကောင်တို့ကိုအိမ်ထဲတည်လာတာကိုတားနိုင်တဲ့ AI ကြောင်ပေါက်စလေးလုပ်ထားပါသေးတယ်။ကြောင်က Trace and အသေးကောင်တစ်ခုခုကိုက်လာမယ်ဆိုရင်ဒီ AI ကြောင်လေးကဝင်ပေါက်ကိုချက်ချင်းပိတ်လိုက်မှာဖြစ်ပါတယ်။ UK နိုင်ငံက Sea Grills ကတော့ကမ္ဘာပထမဆုံး AI ပါတဲ့ Barbecue Meat Bowl ကိုလုပ်ထားပါသေးတယ်။touch screen နဲ့အသားကိုဘလောက်ကျက်စီခြင်းလဲရွေးလိုက်ရုံပါပဲ AI ကအလိုလျောက်စီမံချက်ပြုတ်ပေးတာဖြစ်ပါတယ်တရုတ်ခြေဆိုင်ဤပညာကုမ္ပဏီတင် Netwoo ကတော့ AI တက်ဆင်ထားတဲ့ငှက်စာကြွေးဆက်လေးတွေကိုပြသခဲ့ပါတယ်ဒီဆက်ကဘယ်ငှက်မျိုးစိတ်တွေလာစားမလဲဆိုတာအလိုလျောက်မှတ်သားပေးနိုင်တာပါဒီထက်မှစိတ်ဝင်စားစရာကောင်းတာကဒီစိတ်ကျန်းမာရေးအတွက်အကြံပေးနိုင်တဲ့မှန်တချက်လဲပါပါတယ်ပြန်တဲ့ကုမ္ပဏီထုတ်ဒီကြည်မန်ကအသုံးပြုသူရဲ့ခံစားချက်ကိုအလိုလျောက်သိနိုင်ပြီးတော့အကြံဉာဏ်ပေးနိုင်ပါတယ်။အဲ့ဒါ၄အပြင်ကိုယ့်ရဲ့ဓာတ်ပုံနဲ့အတန်းကိုထည့်လိုက်ရုံနဲ့ digital twin လို့ခေါ်တဲ့ကိုယ့် digital ပုံတူကိုဖန်တီးပေးနိုင်တဲ့နည်းပညာလည်းပါပါတယ်။နားမကြားတဲ့သူတွေအတွက်လက်ဟန်ခြေဟန်ပြ AI ကိုလည်းပြသထားတာပါ။လူကမေးလိုက်တဲ့မေးခွန်းကို AI ကလက်ဟန်ခြေဟန်နဲ့ပြန်ဖြေပေးတာပေါ့။ဆံဝင်လောက်တောင်မှကျွမ်းကျင်နေဆိုရဲနှိမ့်နယ်ပေးနိုင်တဲ့ဆက်ရုပ်လက်တံလဲပါပါသေးတယ်။အဲ့ဒါကကိုယ့်ကိုယ်ခန္ဓာကိုစကန်ဖတ်ပြီးတော့ဘလို့နှိမ့်နယ်ပေးရမလဲဆိုတာကို AI ကဆုံးဖြတ်ပေးတာပါ။နည်းပညာကျွမ်းကျင်သူတွေကတော့ဒီပြဝဲမှာပြထားတဲ့ AI တွေတွေကတချို့ကဒီအလှပြတက်တက်ဖြစ်နိုင်ပေမဲ့တချို့ကတော့တကယ်ကိုအသုံးဝင်မဲ့နည်းပညာတွေဖြစ်တယ်လို့ပြောကြပါတယ်။ Amazon, Google, Honda, Mercedes-Benz နဲ့ L'Oreal အပါအဝင်ပြဝဲမှာလာရောက်ပြီးတော့ပြသတဲ့သူ4000ကျော်ပါဝင်ခဲ့ပါတယ်ရှင်။
Mobile World Congress MWC ပြပွဲအကြောင်းစိတ်ဝင်စားစရာတွေကိုလည်းပြောပြပေးချင်ပါတယ်။လူတသိန်းနီးပါးလောက်လာရကြည့်ရှုခဲ့တဲ့ဒီပွဲမှာနောက်ဆုံးမော်ဒီပညာတွေအများကြီးပြသထားပါတယ်။ Motorola ရဲ့ကိုယ်ညွှန်နိုင်တဲ့ဖုန်း Honor Magic 6 Pro လို့ဖုန်းသစ်တွေကိုတွေ့နိုင်ပါတယ်။ Honor ကုမ္ပဏီကတော့သူ့ဖုန်းထဲမှာမျက်လုံးသွားရကိုလိုက်မှတ်တဲ့ဒီပညာကိုတရုတ်ဖော်ပြထားပြီးတော့ဒီကတစ်ဆင့်ကောင်းမောင်းနိုင်တဲ့ idea ကိုလည်းမိတ်ဆက်ပေးထားပါတယ်။ဒါပေမဲ့လက်တွေ့မှာတော့အဲ့လိုမောင်းခိုင်းဖို့မရည်ရွယ်သေးပါဘူး။ပြဝဲစီစဉ်သူတွေကတော့နောက်နာကတ်မှာလက်ရှိသုံးနေတဲ့ဖုန်းပုံစံတွေပြောင်းလဲသွားနိုင်တယ်လို့ပြောပါရယ်။မျက်မှန်တွေ၊နာရီတွေ၊ပ ပင်အသေးလေးတွေနဲ့အစားထိုးလာနိုင်တယ်လို့ထင်ကြေးပေးပါတယ်။ဒီနေ့ MWC ပြပွဲမှာလည်း AI နည်းပညာကလွှမ်းခြုံနေပါတယ်။ Lenovo ရဲ့ Fan G လို့ထိုးပေါက်နိုင်တဲ့ Laptop, MediaTek ရဲ့စာသားကနေပုံထုတ်ပေးနိုင်တဲ့ AI, Samsung ရဲ့ကျန်းမာရေးစောင့်ကြည့်ပေးနိုင်တဲ့ Galaxy Ring, Lenovo စာရတွေကိုတွေ့ရပါတယ်။ဒါပေမဲ့ဒီလိုနည်းပညာအသစ်တွေကတကယ်တမ်းသုံးစွဲသူတွေကိုဆွဲဆောင်နိုင်ပါမလားဆိုတာကတော့ဘေးကွန်းထုတ်เสียပါကြွကျင်သူတွေကတော့တစ်နှစ်လောက်ကြာမှရလဒ်ကိုတွေ့နိုင်မယ်လို့ဆိုပါတယ်ပြပွဲကတော့နိုင်ငံပေါင်း200ကနေပြတာသူ2800လောက်ပါဝင်ပြတာခဲ့ပြီးဖေဖော်ဝါရီ26ရက်ကနေ29ရက်နေ့ထိကျင်းပခဲ့တာဖြစ်ပါတယ
်တရုတ်ပြည်ရှန်ဟိုင်းမြို့မှာဇွန်လတည်းကကျင်းပသွားတယ်နည်းပညာပြပွဲမှာထူးခြားတာကတော့တက်ကြီးရွယ်ဦးတွေအတွက်အသုံးဝင်နိုင်မယ့်နည်းပညာတွေစုစည်းပြသထားတာပါအင်တာနက်နဲ့ချိတ်ဆက်ထားတဲ့အိမ်ဆက်မှုစောင့်ကြည့်ဆက်တွေနောက်ပြီးတော့ဆက်ရုပ်လက်တံတွေကယ်လိုရီတွက်ပေးနိုင်တဲ့ပုဂံတွေနဲ့ဒီတက်ကြီးစောင့်ရှောက်ရေးကဏ္ဍအတွက်ဖြေရှားဖို့ကုမ္ပဏီတွေကကြိုးပမ်းခဲ့ကြပါတယ်ဒီပြပွဲမှာအငိမ့်စားယူထားတဲ့တက်ကြီးရွယ်ဦးတွေလာရောက်ပြီးတော့လေးလာခဲ့ကြတာပါအစင်းမြင့်အငိမ့်စားရိတ်တာတွေကနေပြီးတော့ဆေးကုသရေးသုံးဆက်ရုပ်တွေအထိပါပါတယ်တရုတ်နိုင်ငံမှာလူဦးရေကျဆင်းလာတာ2022ခုနှစ်ကစပြီးတော့ဖြစ်လာရဲဆိုတော့အလုံသမားရှားပါတာနောက်ပြီးတော့တက်ကြီးစောင့်ရှောက်ရေးကပြဿနာဖြစ်လာပါတယ်။ဒါကြောင့်မလို့ရိုးရွာအစင်လာတိုင်းသားသမီးတွေကပဲစောင့်ရှောက်ရတာမျိုးမဟုတ်တော့ဘဲနဲ့ဒီနည်းပညာတွေနဲ့အစားထိုးဖြည့်ရှင်ဖို့ကြိုးစားကြတာပါ။ရှန်ဆန်က InnoPro ကုမ္ပဏီကတော့စပန်နာရီတွေလှုပ်ရှားမှုထိတွေ့အာရုံခံကိရိယာတွေနဲ့အပူချိန်တိုင်းဆက်တွေကိုပြထားတာတွေ့ရပါတယ်။တက်ကြီးရွယ်ဦးတွေကိုအမြဲတမ်းစောင့်ကြည့်နိုင်တဲ့စနစ်ဖြစ်ပါတယ်။တခြားစိတ်ဝင်စားစရာကတက်ကြီးစားသောက်ဆိုင်တွေမှာချစ်တက်ထားတဲ့ပုဂံတွေတုံးကြတာပါ။ဘာစားလဲ၊ကယ်လိုရီဘလောက်ပါလဲ၊အာဟာရဘလို့ရှိလဲ၊အလိုလျောက်တွက်ချက်ပေးနိုင်တာပါ။ဒါမဲ့တက်ကြီးရွယ်ဦးတယောက်အတွက်နည်းပညာအသစ်တွေကစိန်ခေါ်မှုတစ်ခုလည်းဖြစ်နိုင်ပါလိမ့်ရှင်။ဒီအသက်83နှစ်ရွယ်အမျိုးသမီးတူကတော့သူတို့အများစုကသားသမီးတယောက်တည်းရှိတဲ့မိဘတွေဖြစ်တဲ့အတွက်ကြောင့်မလို့ဒီနည်းပညာတွေကိုလေ့လာသုံးစွဲဖို့ကြိုးစားနေရတယ်ဆိုတဲ့အကြောင်းပြောပါရစေ။လူငယ်တွေကလည်းသူတို့အလုံးနဲ့သူတို့အလုံးများနေရဲဆိုတော့အစိုးရကစီစဉ်ပေးတဲ့တက်ကြီးစောင့်ရှောက်ရေးစနစ်တွေပဲအားကိုးရတော့မယ်လို့ပြောသွားခဲ့ပါတယ်ဒီတစ်ခါတော့ Apple က AI နည်းပညာအားသင်သွားပြီးတော့ iPhone 16 model 4မျိုးစလုံးမှာ AI tool တွေပါလာပါတယ်Siri ကိုလည်းပိုကောင်းအောင်လှုပ်ထားသလို emoji တွေစိတ်ကြိုက်ဖန်တီးနိုင်တာတို့နေ့စဉ်လုပ်ငန်းတွေကိုအလိုလျောက်လှုပ်ပေးနိုင်တာတို့ပါဝင်ပါတယ် Apple ရဲ့ CEO Tim Cook ကတော့ဒီ AI စနစ်ကလူတွေရဲ့ဘဝကိုတကယ်ပြောင်းလဲပေးနိုင်မယ်လို့ကတိပေးခဲ့တာပါအသစ်ထွက်တဲ့ iPhone 16တွေကိုတော့ဖုန်းတွေက September 20ရက်နေ့မှာစရောင်းခဲ့တာဖြစ်ပြီးတော့ဈေးနှုန်းကဒေါ်လာ800ကနေပြီးတော့1200ထိကျပါတယ်ဒါမဲ့ AI feature တွေကတော့ iOS 18 software update နဲ့အတူ October လကနေပြီးတော့ December လအတွင်းမှာရခဲ့တာပါ Apple ကသူတို့ရဲ့ AI ကို Apple Intelligence လို့ခေါ်ထားပါတယ် Samsung Galaxy S24 နဲ့ Google Pixel 9 တို့မှာပါပြီးသား feature တွေနဲ့တူတာတွေတော့ရှိပါတယ်ဒါမဲ့ Apple က privacy ဒီကိုရေးကိုရာလုံခြုံရေးအချက်လက်ကိုဦးစားပေးရတဲ့အတွက်ကြောင့်မလို့ AI လှုပ်ဆောင်ချက်တွေကိုဖုန်းထဲမှာပဲ process လုပ်တာဖြစ်ပြီးတော့ data center တွေကိုပို့တာမဟုတ်ပါဘူး။တချို့ feature တွေအတွက် ChatGPT နဲ့လည်းပူးပေါင်းထားပါတယ်။ AI feature တွေကို Apple iPhone 16 ပြီးခဲ့တဲ့နှစ်က track ခဲ့တဲ့ဒီ iPhone 15 Pro တွေမှာပဲသုံးလို့ရပါမယ်။ဒါအပြင် Apple Watch အသစ်မှာညာအိတ်တာကိုစောင့်ကြည့်ပေးနိုင်တဲ့ feature ပါလာသလို AirPods Pro အသစ်ကိုလည်းနားကြားကိရိယာဖြင့်အသုံးပြုနိုင်အောင်လို့ software update လုပ်ပေးသွားမယ်လို့ကြေညာခဲ့ပါတယ
် Samsung ကသူ့ရဲ့တန်ဖိုးကြီး Smart 9နဲ့လက်စွပ်အသစ်တွေမှာ AI ကိုထည့်သွင်းလိုက်ပါတယ် Galaxy Watch Ultra 9ကဒေါ်လာ650 Galaxy Ring လက်စွပ်ကဒေါ်လာ400လောက်ကုန်ကြမှာဖြစ်ပါတယ်နောက်ခုစလုံးမှာ AI နည်းပညာတွေထည့်သွင်းထားပြီးကျန်းမာရေးကိုစောင့်ကြည့်ပေးနိုင်မှာဖြစ်ပါတယ်။ AI ကအသုံးပြုသူရဲ့ခန္ဓာကိုယ်အချက်အလက်တွေကိုလေ့လာပြီးကျန်းမာရေးအဆင့်တစ်ကနေ100အထိသတ်မှတ်ပေးနိုင်သလိုကိုယ်ရေးကိုယ်တာကြံ့ခိုင်ရေးနည်းပြဖြစ်လဲကြံပေးနိုင်မှာပါ။နိုင်ရီကတော့ပို့ပြီးတော့စွမ်းဆောင်ရည်မြင့်ပါတယ်။အိယာဝင်ချိန်အသက်ရှူရတာမျိုးတွေကိုထောက်လန်းပေးနိုင်ပါတယ်။လက်စွပ်ကတော့ဘက်ထရီ6ရက်9ရက်လောက်ခံမှာဖြစ်ပြီးအရွယ်အစားမျိုးမျိုးနဲ့ရနိုင်ပေမဲ့ Android ဖုန်းတွေနဲ့ပဲချိတ်ဆက်သုံးလို့ရမှာဖြစ်ပါတယ်။Samsung Health Application ကလူသန်း60လောက်သုံးနေကြပြီးဒီနှစ်မှာ Smart 나이ဈေးကွက်ကတော့ဒေါ်လာ29ဘီလီယံလောက်ရှိမယ်လို့ခန့်မှန်းထားပါတယ် Samsung ရဲ့ခေါချိုးနိုင်တဲ့ဖုန်း Galaxy Z Fold 6ကိုလည်းမိတ်ဆက်လိုက်ပါသေးတယ်ဈေးကတော့ဒေါ်လာ1900လောက်ရှိလိမ့်မယ်လို့ဆိုပြီးတော့ 2019တည်းကစတင်ရောင်းချခဲ့ပေမဲ့အခုထိတော့အောင်မြင်မှုတိတ်မရသေးပါဘူးခင်ဗျာ
မြန်မာနိုင်ငံမှာအများဆုံးအသုံးပြုတဲ့ smartphone တွေထုတ်လုပ်တဲ့တရုတ်နိုင်ငံမှာလည်း Huawei ကုမ္ပဏီကြီးကကိုယ်ပိုင် operating စနစ်နဲ့ပထမဆုံးထုတ်လုပ်တဲ့ Mate 70 smartphone ကိုနိုဝင်ဘာလ26ရက်နေ့ကမိတ်ဆက်သွားတာပါလက်ရှိ Apple ရဲ့ iOS နဲ့ Google ရဲ့ Android စနစ်တွေကိုစိန်ခေါ်နိုင်မလားဆိုတာသူတို့တွေစိန်ခေါ်မှုကြီးတစ်ခုဖြစ်ပါတယ် Huawei ရဲ့ Harmony OS Next operating စနစ်တွေက Android ကိုအခြေမခံတဲ့ကိုယ်ပိုင်စနစ်တစ်ခုဖြစ်ပါတယ်ဒီဖုန်းကိုဈေးနှုန်း American Dollar 958 Dollar နဲ့စရောင်းချပြီးတော့ online မှာကြိုတင်မှာယူတဲ့သူ3တန်းကျော်ရှိခဲ့ပါတယ်။ American ရဲ့ပိတ်ဆို့အရေးယူမှုတွေကြောင့်မှာ Huawei ကပြန်ပြီးတော့နလန်ထူနိုင်ခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့3လပဲမှာတရုတ်ဈေးကွက်မှာဖုန်းလုံးရေ 10.8 တန်းရောင်းချခဲ့နိုင်တယ်လို့ Canals သုတေသနအဖွဲ့ကပြောပါတယ်။ဒီဖုန်းရဲ့အောင်ပြင်မှုကတရုတ်နိုင်ငံရဲ့နည်းပညာကိုယ်ပိုင်ရည်တည်နိုင်မှုတိုင်းတာတဲ့အဓိကစမ်းသပ်မှုတစ်ခုလည်းဖြစ်နိုင်ပါတယ်။ဒါမဲ့နိုင်ငံတကာ app ရေးတဲ့သူတွေကတော့ Harmony OS Next အတွက် app အသစ်တွေရေးသားဖို့ကစိန်ခေါ်မှုတွေအများကြီးရှိနေသေးတယ်လို့ကြေညာသူတွေကသုံးသပ်ထားပါတယ်
။တစ်ချိန်တည်းမှာပဲ Huawei ရဲ့အရင် model ဟောင်း Mate 60 Pro ကတရုတ်ပြည်တွင်းမှာအတော်လေးအောင်မြင်ခဲ့ပါတယ်။တရုတ်နိုင်ငံထုတ်နည်းပညာမြင့် chip သုံးထားတဲ့ဒီဖုန်းကိုတရုတ်ဖုန်းသုံးသူတွေကကြိုက်နှစ်တက်ကြပါတယ်။တရုတ်ဆိုရနဲ့ဆက်ဆက်တဲ့သူတင်နောက်ဖွဲ့ရဲ့အချက်လက်အသေးအကျအခုလိုပြည်တွင်းဖြစ် operating system သုံး Huawei ဖုန်းကြောင့်အော်တိုဘာလထဲမှာ iPhone ပေါ်ဝင်နိုင်ငံခြားအမှတ်စိတ်ဖုန်းတွေရဲ့ကြောင်းအား 44.25 ရာခိုင်နှုန်းကျဆင်းသွားတာတွေ့ရပါတယ်။တရုတ်ပြည်တွင်းမှာမနစ်ကနိုင်ငံခြားထုတ်ဖုန်းအလုံးရေ 17 တန်းကျော်ရောင်းချခဲ့ရကနေဒီနှစ်မှာအလုံးရေ 6.22 တန်းပဲရောင်းချရပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့ဖုန်းရောင်းအားစုစုပေါင်းကတော့ဒေသသမရှိရာခိုင်နှုန်းတို့လာပါတယ
်အခုဆက်ပြီးတော့ပြီးခဲ့တဲ့နှစ်အတွင်းလျှက်စစ်သုံးမော်တော်ကားတွေနောက်ပြီးတော့လျှက်စစ်သုံးယာဉ်တွေနဲ့ဆိုင်တဲ့သတင်းတွေကိုလည်းပြောပြခြင်းပါတယ်ရှင်အော်တိုဘာလာတွေမှာကျင်းပခဲ့တဲ့ American အခြေစိုက် Tesla လျှက်စစ်ကားကုမ္ပဏီရဲ့ပစ္စည်းမိတ်ဆက်ပွဲမှာရေပန်းအစားဆုံးကတော့ Cyber Cap လို့ခေါ်တဲ့တကားနှစ်ပေါက်ပါ Tesla ကားသစ်ဖြစ်ပါတယ်ဒီကားမှာ steering နဲ့ brake တွေလုံးဝမပါဘဲနဲ့အလိုလျောက်မောင်းနေတဲ့ robot taxi ဖြစ်နေပြုလုပ်ထားတာဖြစ်ပါတယ်။ဒီကားကို2026ခုနှစ်မှာစတင်ထုတ်လုပ်မှာဖြစ်ပြီးဈေးနှုန်းကဒေါ်လာ3000အောက်မှာပဲရှိမယ်လို့ Tesla ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Elon Musk ကပြောပါတယ်။ Cyber Cabs တွေကသူ့ရှိရာကုမ္ပဏီတွေလိုမျိုးဈေးကြီးတဲ့ LiDAR sensor တွေမသုံးဘဲနဲ့ဉာဏ်ရည်ကျူးတဲ့ကင်မရာတွေကိုပဲအားထားတာပါ။ဒီနည်းလမ်းကကုန်ကြစရိတ်တက်တာပဲမလဲနည်းပညာပိုင်းရအခက်ခဲတွေရှိနိုင်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ
်။ကမ္ဘာအကြီးဆုံးလျှက်စစ်ကားစီးကွက်ဖြစ်တဲ့တရုတ်နိုင်ငံမှာဈေးနှုန်းပြိုင်ဆိုင်မှုတွေကြားကကားထုတ်လုပ်တဲ့ကုမ္ပဏီကြီးတွေပေကျင်းမြို့မှာကျင်းပတဲ့ Auto China ပြပွဲမှာပါဝင်ပြသခဲ့ကြပါတယ်။မေလာတည်းကျင်းပခဲ့တဲ့ဒီပွဲဟာ COVID ရောဂါကြောင့်2020ခေတ်ကမကျင်းပနိုင်ခဲ့တဲ့အကြီးဆုံးကားပြပွဲတစ်ခုဖြစ်ပါတယ်။တရုတ်နိုင်ငံမှာလျှက်စစ်ကားအမှတ်တရစိတ် 129 ခုရှိပေမဲ့ပြည်တွင်းဈေးကွက်ရဲ့တရာခိုင်နှုန်းအထက်ရရှိထားတဲ့အမှတ်တရစိတ်ကတော့20ပဲရှိပါတယ်။နာမည်ကျော် BYD ကားကုမ္ပဏီကဒီပြပွဲမှာသူတို့ရဲ့ပထမဆုံးလျှက်စစ်ပစ်ကတ်ကားဖြစ်တဲ့ BYD Shark ကိုမိတ်ဆက်ပြသခဲ့ပါတယ်။လမ်းကျန်းမောင်းနေနိုင်တဲ့နည်းပညာတွေပါဝင်ပြီးဈေးနှုန်းကို American Dollar 6000နီးပါးသတ်မှတ်ထားပါတယ်။BYD ဟာပြီးခဲ့တဲ့နှစ်စတုတ္ထ3လပတ်မှာ Tesla ကိုကျော်ဖြတ်ပြီးကမ္ဘာအကြီးဆုံးလျှက်စစ်ကားထုတ်လုပ်သူဖြစ်လာတဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။ Battery ထုတ်လုပ်ရေးကမ္ဘာထိပ်တန်းကုမ္ပဏီဖြစ်တဲ့ CATL ကတော့ Shanxing Plus လို့ခေါ်တဲ့အမြန်အားသွင်း Battery ကိုမိတ်ဆက်ခဲ့ပါတယ်။တစ်စက္ကန့်မှာ1ကီလိုမီတာမိုင်အားဖြင့်ဆိုရင်မိုင်ဝက်ကျော်လောက်ရှင်ရအောင်အားသွင်းနိုင်တဲ့ဒီ Battery ဟာလျှက်စစ်ကားတွေရဲ့အဓိကပြဿနာတစ်ခုဖြစ်တဲ့အားသွင်းချိန်ကြာမြင့်မှုကိုဖြည့်ရှင်းပေးနိုင်မဲ့ဤပညာတစ်ခုပါ Tesla ရဲ့ပြိုင်ဘက်ကုမ္ပဏီတစ်ခုဖြစ်တဲ့ Xpeng ကတော့ X9 လို့ခေါ်တဲ့လူ9ယောက်စီးနိုင်တဲ့လျှက်စစ်ကားကိုမိတ်ဆက်ခဲ့ပါတယ်နောက်ဖုန်းထဲမှာစပိန်ကားစီးထိထည့်နိုင်အောင်ကျယ်ဝန်းပြီးတော့လာမယ့်မေလမှာစတင်မိတ်ဆက်မဲ့ AI မောင်းနှင်မှုစနစ်လည်းပါဝင်ပါတယ် DAI စနစ်ကရေမောင်းရဲ့အလေးချက်တွေကိုလေ့လာပြီးတူယူမောင်းနှင်နိုင်မှာပါ
အင်ဒိုနီးရှားမော်တော်ယာဉ်ထုတ်လုပ်သူများအတင်းကကျင်းပတဲ့ Gaiking ကိုအပြည့်ပြည့်ဆိုင်ရာကားပြပွဲမှာတော့ကားအမှတ်တစ်စိတ်ပေါင်း50ကျော်ပါဝင်ပြီးတော့ပြသခဲ့ပြီးတော့လက်စစ်ကားတွေကအဓိကဆွဲဆောင်ခဲ့တဲ့ကားတွေဖြစ်ပါတယ်။ဒီနေ့ပြပွဲမှာ VNN အပါအဝင်ထုတ်လုပ်သူ5ခုအသစ်ထက်တိုးလာပြီးတော့ဇူလိုင်လ28ရက်နေ့ထိတန်ဂရန်မြို့မှာကျင်းပခဲ့တာပါ။ထူးခြားတဲ့ model အသစ်တွေအနေနဲ့ဆိုရင်တော့တရုတ်ကုမ္ပဏီ Bike Offroad SUV VJ40 Plus နဲ့ X55 2နိ Now, we are BYD company got the chain R3 900 km mounted in a M6 MPV car. Netter company ye lesser SUV pite Netter X. Now, the GAC Ion company ye Ion ES lesser sedan car. Now, we are VNNR Vintress company ye VF5 ne VF E34 lesser car. Sarari Power Mari. GAC Ion ne Vinfast 2 ye car ga American dollar 2500 aw ne yang cha twa ma phit pi lo Indonesia ga we yu de thuri twe twet nai ne zin nong ne hle sit car ri phit pa yi pya wa ro la yaut de thuri ga ro tiyong nai ngan thau hle sit car ri ye ni pinya to tet mu ko sait win za ja de so bi me le a twen nai ne niya ri long 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 ma shi de da ko so yi ni ja ba ri
တိယနိုင်ငံရဲ့ဖုန်းကုမ္ပဏီဖြစ်လူသိများတဲ့ Xiaomi ကလျှက်စစ်ကားလုပ်ငန်းဝင်ရောက်မှုအောင်မြင်နေတဲ့အကြောင်းသတင်းတစ်ပုဒ်ကိုလည်းတင်ပြပေးချင်ပါတယ်။ဒီနှစ်တတိယသုံးလပတ်မှာကုမ္ပဏီရဲ့ဝင်ငွေဟာ 30.5 ရာခိုင်နှုန်းမြင့်တက်လာပါတယ်။မလာကစတင်မိတ်ဆက်ခဲ့တဲ့ SU7 Sedan လျှက်စစ်ကားဟာဈေးကွက်မှာအထူးအောင်မြင်နေပါတယ်။အခြေခံမော်ဒယ်ကို American Dollar 3000အောင်နဲ့ရောင်းချခဲ့ပြီးတိယနိုင်ငံမှာ Tesla Model 3ထက်ဒေါ်လာ4000ပိုတက်တာပါတယ်။အခုနှစ်တွင်ကားစီးရေ3,000ရောင်းချနိုင်ဖို့ရည်မှန်းထားပြီးဒီပမာဏဟာမူလရည်မှန်းချက်အစီးရေ9,600ထက်များစွာကျော်လွန်နေတာပ
ါ။ကျောင်းနိုင်ငံကွမ်ကျုံမြို့မှာကျင်းပတဲ့136ကျင်းမြောက်ကွမ်တွန်ကုန်စည်ပြဝယ်သတင်းတစ်ပုဒ်ကိုဆက်ပြီးပြောပြပေးချင်ပါသေးတယ်။တစ်ချိန်တုန်းကကျောင်းနိုင်ငံကျေးလက်ဒေသတွေမှာရေပန်းစားခဲ့တဲ့ဘိန်းသုံးဘိန်းရင်တွေကိုခင်မီအစင်းမြင့်တင်ပြီးတော့ဒီပြဝဲမှာပြတာထားတော့နိုင်ငံသားကုန်တယ်တွေရဲ့စိတ်ဝင်စားမှုရခဲ့တာပါလက်စစ်3ဘိန်းကားတွေကအခုနှစ်ပိုင်းတွေမှာဥရောပနဲ့အမေရိကန်နိုင်ငံတွေရလမ်းပေါ်မှာတွေ့ရလာပြီးတော့နိုင်ငံသားကဝယ်ယူတဲ့သူတွေကအဲ့ရင်သွားနိုင်တဲ့အကွာအဝေးစွမ်းအားပုံစံဈေးနှုန်းနဲ့အသုံးပြုတဲ့နေရာတွေကိုအဓိကစိတ်ဝင်စားနေကြပါတယ်ကဘာလျက်စဘိန်းသုံးဘိန်းကားဈေးကွက်က2023ခုနှစ်မှာ US$61.86 ဘီလီယံအမေရိကန်ဒေါ်လာနဲ့ဆိုရင်တော့8.9ဘီလီယံထိရောင်းချနိုင်ခဲ့ပြီးတော့2030မှာတော့ US$149.89 ဘီလီယံအမေရိကန်ဒေါ်လာနဲ့ဆိုရင်တော့21.39ဘီလီယံထိရောက်ရှိမယ်လို့ခန့်မှန်းထားပါတယ်ရှင
်လမ်းပေါ်မှာလျက်စကားတွေခေတ်စားလာတယ်လို့ပဲအိမ်တွင်းမှာလည်းလျက်စစ်သုံးလူသားပုံစံဆက်ရုပ်တွေနေရာယူလာကြတော့မလားဆိုတာစိတ်ဝင်စားစရာပါဒီနှစ်ထဲမှာတော့အဲ့လိုအိမ်တွင်းမှာအသုံးပြုနိုင်မဲ့ဆက်ရုပ်တွေကိုကုမ္ပဏီတွေကအပြိုင်မိတ်ဆက်လာပါတယ်နော်ဝေးနဲ့ Silicon Valley ခြေစိုက် 1X ကုမ္ပဏီကထုတ်လုပ်တဲ့ NIO ဆက်ရုပ်ဟာအိမ်လုံးတွေကိုကူညီပေးနိုင်မဲ့အစင်းမြင့်ဆက်ရုပ်တစ်ခုဖြစ်ပါတယ်အဝိရှောအင်တန်ရှင်ရေးလုံးပစ္စည်းသိမ်းစတဲ့လုပ်ငန်းတွေကိုလှုပ်ဆောင်နိုင်မှာဖြစ်ပါတယ်ဒါအပြင်လူတွေနဲ့စကားပြောဆိုနိုင်သင်ကြားပေးနိုင်ဖျော်ဖြေပေးနိုင်တဲ့အိမ်မှာနေမဲ့ဆက်ရုပ်ဖြစ်လေအသုံးပြုနိုင်ပါပါ။ NIO မှာ AI နည်းပညာတွေပေါင်းစပ်ထားပြီးဒုတိယကအဝေးကနေထိမ့်ချုပ်မောင်းနေနိုင်တဲ့စနစ်လည်းပါဝင်ပါတယ်။2025ခုနှစ်မှာဈေးကွက်ထဲရောက်ရှိလာမှာဖြစ်ပြီးကားတစ်စီးဈေးလောက်ရှိမယ်လို့သိရပါတယ်။ Tesla ကုမ္ပဏီရဲ့ Optimus Tesla Bot ကတော့ Elon Musk ကသူ့ရဲ့အကြီးဆုံးထုတ်ကုန်ဖြစ်လာမယ်လို့ယုံကြည်နေတဲ့ဆက်ရုပ်တစ်ခုပါ။2040ခုနှစ်မှာလူပုံစံဆက်ရုပ် 10 ဘီလီယံထိထုတ်လုပ်နိုင်မယ်လို့ခန့်မှန်းထားပြီးဆက်ရုပ်တရုတ်ကိုဒေါ်လာ2000ကနေ2000ခွဲအတွင်းရောင်းချသွားမယ်လို့ကြေညာထားပါတယ်။တရုတ်နိုင်ငံ Robotic Era ကုမ္ပဏီရဲ့ Star One ဆက်ရုပ်ကတော့ခက်ခဲကြမ်းတမ်းတဲ့မြေပြင်မှာလှုပ်ရှားသွားလာနိုင်အောင်ဒီဇိုင်းထုတ်ထားတာဖြစ်ပါတယ်။ Gobi တဲကန်တားမှာစမ်းသပ်မှုတွေပြုလုပ်ခဲ့ပြီးကြမ်းတမ်းတဲ့ပတ်ဝန်းကျင်တွေမှာအလုပ်လုပ်နိုင်မဲ့ဆက်ရုပ်တစ်ခုဖြစ်ရည်ရွယ်ထားပါတယ်။ဒီဆက်ရုပ်တွေအားလုံးမှာ AI ဒီပညာတွေအသုံးပြုထားပြီးပတ်ဝန်းကျင်ကနေလေလာသေးယူနိုင်ဆုံးဖြတ်ချက်ချနိုင်ရှုပ်ထွေးတဲ့လုပ်ငန်းတွေကိုလှုပ်ဆောင်နိုင်အောင်ဒီဇိုင်းပြုလုပ်ထားကြပါတယ်။အခုတင်ပြခဲ့တာတွေကတော့2024ခုနှစ်မှာထင်ရှားခဲ့တဲ့ဤပညာဆိုင်ရာသတင်းတွေနဲ့ပစ္စည်းအသစ်စမ်းတွေပဲဖြစ်ပါတယ်ခင်ဗျာ
။2024ခုနှစ်ဤပညာတိုးတက်မှုတွေကြောင်းကုန်းခတ်မောင်နဲ့မအေးသနာကျော်တို့တင်ဆက်ပေးကြတာပါ။ဒီမနက်တောက်ကြနေမနက်ခင်းအတွက်ပထမပိုင်းစီစဉ်တွေကိုဒီမှာပဲရနာပြပါစီခင်ဗျာ။ဆက်လက်ထုတ်လွှင့်မယ်ဒုတိယပိုင်း live web အစီအစဉ်တွေကိုတော့လူလူမေဆွေရုပ်သံ line ကကြည့်ရှုနိုင်တဲ့အပြင် Facebook YouTube တို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ
Viewer American တဲ့ရုပ်သံနဲ့ radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Viewer မနက်ခင်းမနက်6:00နာရီကနေ6:00နာရီခွဲအစီအစဉ်ကို line meter 25 32နဲ့40ဖြူရင်ညာချင်းည9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတင်းငွေတွေမှာ ထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမင်းရွှေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2025ခုနှစ်ဇန်နဝါရီလ3ရက်တောက်ကြမနက်ခင်းစီစဉ်တွေကိုမနက်9နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမိနစ်30မှာတော့တောက်ကြနေတဲ့တင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်တိုင်းရင်သတင်းလွှာနဲ့ကျမ်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်ခုရဆုံးတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်စီစဉ်နဲ့စပါမယ်ပြည်သူလူထုကကန့်ကွက်ဆန္ဒပြလို့အကြက်တဲဖြစ်ပြီးဒုက္ခရောက်နေတဲ့စစ်တပ်ဟာတရားဥပဒေကိုအကူအညီတောင်းလို့ရှိပါတယ်တရုတ်ကလည်းမြန်မာပြည်ကိုအတုံးချလိုတာကြောင့်စစ်တပ်ကိုအကူအညီပေးပါတယ်ဒီလိုနဲ့တရုတ်ဗမာလက်နက်ကင်အဖွဲ့ပေါ်ထွက်လာတော့မှဖြစ်တဲ့အကြောင်းဥအောင်ခင်ရဒီဘက်မှာတင်ပြထားပါတယ်ခင်ဗျာ
တရုတ်ကွန်မြူနီနဲ့ပတ်သက်တဲ့ဗမာစစ်တပ်ရဲ့သဘောထားဟာအမျိုးမျိုးပြောင်းလဲလာတာတွေ့ရပါတယ်တရုတ်ပြည်တွင်းစစ်မှာအရင်နေ့နဲ့ဂျန်ကေရှက်ရဲ့ကွန်မန်ဒန်တပ်အချုပ်ရန်ပြည်မှာခေါ်လုံနဲ့1950ပြည်လွန်အစောပိုင်းကာလမှာဗမာစစ်တပ်ရဲ့စစ်သဘောတရားပထမဦးဆုံးပေါ်ပေါက်လာတယ်လို့သုတေသီတွေကဆိုပါတယ်စစ်သဘောတရား military doctrine ဆိုတာဟာရန်သူတတ်မှတ်ပြီးစစ်ရေးမဟာဗျူဟာချမှတ်တာဖြစ်ပါတယ်စစ်တပ်တည်ဆောက်ရမှာအဓိကပါဝင်သူတဦးဖြစ်တဲ့ဗိုလ်မှူးမောင်မောင်ကစစ်သဘောတရားကိုပထမဆုံးထုတ်ဖော်တယ်လို့ပေါ်မောက်ကမယ်ရီကလဟမ်ကဆိုပါတယ်တရုတ်ကွန်မြူနီကိုရန်သူအဖြစ်သတ်မှတ်ပြီးစစ်ရေးမဟာဗျူဟာချမှတ်ပါတယ်စစ်သဘောတရားကိုလက်နက်ကင်တပ်ဖွဲ့ရဲ့လမ်းညွန်မူဝါဒအဖြစ်အဓိပ္ပာယ်ဖွင့်ဆိုကြပါတယ်စစ်ကောင်းဆောင်ပိုင်းရဲ့အတွေ့အခေါ်ကိုစစ်သဘောတရားကယုံပြန်ဟတ်တယ်လို့လည်းဆိုရရှိပါတယ်စစ်သဘောတရားဟာစစ်တိုက်တဲ့နီလမဟုတ်ပါဘူးအဓိကရန်သူကိုတတ်မှတ်ပြီးစစ်တပ်ကိုပြင်ဆင်တာဖြစ်ပါတယ်ဒီအချိန်မှာပြည်တွင်းလက်နက်ကင်လှုပ်ရှားမှုနဲ့ကြုံတွေ့နေရတာမို့လက်နက်ကင်ဆန့်ကျင်သူဟာစစ်တပ်ရဲ့ဒုတိယရန်သူဖြစ်လာပါလေလက်နက်ကင်တိုင်းရင်းသားနဲ့ကွန်မြူနီကိုရန်သူအဖြစ်သတ်မှတ်တဲ့စစ်သဘောတရားပေါ်ထွက်လာပါလေအချိန်အခါနဲ့အခြေအနေကိုလိုက်ပြီးစစ်သဘောတရားဟာအမျိုးမျိုးပြောင်းလဲနိုင်ပါတယ်1960နှစ်အာဏာသိမ်းပွဲကစပြီးစစ်တပ်ဟာလက်နက်ကင်တဲ့နိုင်ငံရေးပါတီသဘောမျိုးဖြစ်လာပါတယ်စစ်ရေးတာဝန်ယူတဲ့စစ်ဘိုးနဲ့အရက်သားနဲ့လက်တွဲပြီးနိုင်ငံရေးလုပ်တဲ့စစ်ဘိုးဆိုပြီးနှစ်မျိုးသစားကွဲပြားတော့ပါတယ်နိုင်ငံရေးလုပ်တဲ့စစ်ဘိုးတွေအမှားအယွင်းလုပ်ပါများလာတဲ့အခါမှာတိုင်းပြည်ချုပ်ချုံကြပြီး1988မှာလူမှုအုံကြွမှုကြီးကိုရင်ဆိုင်ရပါတယ်ဒါကြောင့်1988က2017အထိဖြစ်တဲ့23နှစ်ကာလမှာဘူတန်ရွှေနဲ့အပေါင်းပါစစ်ဘိုလ်တွေတန်းကျွယ်တတိဖြစ်လာပါတယ်။ဒီကာလမှာအတိုက်အခံကိုအန္တရာယ်အဖြစ်မြင်တဲ့စစ်သဘောတရားပေါ်ပေါက်လာပါတယ်။ပြည်သူကိုရန်သူအဖြစ်သတ်မှတ်တဲ့စစ်သဘောတရားကြောင့်နေပြည်တော်ကိုတိစောက်တာဖြစ်ပါတယ်။ပြည်သူအုံကြွမှုကြီးကို1988မှာစစ်တပ်ကချေမှုန်းလိုက်တာကိုဒီမိုကရေစီနိုင်ငံတွေကဝိုင်းဝန်းရှုံ့ချကြလို့အပယ်ခံဖြစ်လာတဲ့ဗမာအစိုးရဟာတရုတ်ကိုစတင်မိခိုပါတယ်။တချုပ်ကြီးတန်းရွှေ1989မှာပေကျင်းကိုသွားကျင်ကစပြီးဒီကနေ့အထိတရုတ်အစိုးရရဲ့ထောက်ပံ့မှုမျိုးစုံရယူလာတာအနည်း30ကျော်နေပါပြီ။ဘူတန်ရွှေတရုတ်ပြည်ကိုသွားပြီးတဲ့နောက်တရုတ်ကွန်ပဏီတွေခြေထွက်လာပါတယ်။လန်ကင်းတရားဆောက်ဒါဆက်ယုံတိဆောက်စတဲ့လုပ်ငန်းတွေမှာတရုတ်ကုမ္ပဏီတွေပါဝင်လာပါတယ်တရုတ်စီကစစ်လက်နဲ့ပစ္စည်းလဲအများပြားရရှိပါတယ်ဘိုနေဝင်းရဲ့ရန်သူဟာဘိုတန်းရွှေရဲ့ကယ်တင်ရှင်မိတ်ဆွေကြီးဖြစ်လာပါတယ်ဥပမာဘိုတန်းရွှေရဲ့နေပြည်တော်မှာအမြဲတမ်းမီးလင့်နေအောင်တရုတ်ကငွေထုတ်ကြည့်ပြီးပေါင်းလုံးရေအားလျှပ်စစ်ဆောက်ပေးပါတယ်ဒီကျေးဇူးတွေကြောင့်မြစ်ဆုံဆဲစီမံကိန်းကိုဘူတန်ရွှေအစိုးရကအလွယ်တကူခွင့်ပြုခဲ့တာပြစ်ပုံရပါတယ်။မြန်မာဟာတရုတ်ရဲ့အဖြစ်ခံဘဝကိုရောက်နေပါလေ။အခုလဲတပီလုံးဆန့်ကျင်နေတာကိုခံနေရတဲ့စစ်ကောင်စီဟာတရုတ်ကိုမိခိုပြီးအာဏာတည်မြဲဖို့ကြိုးပမ်းနေပြန်ပါတယ်။ဘူတန်ရွှေရဲ့တပည့်မင်းအောင်လှိုင်ဟာဆရာချေယာကိုလိုက်နှင်းနေပုံရပါတယ်။ ပြည်သူတွေကိုတပ်ဖြတ်ပြီးတရုတ်အစိုးရအကူအညီရယူတဲ့အပြုအမူဟာမသားလဖက်ထုံနဲ့မျက်နှာလုံးတလို့ဖြစ်နေတာကိုသတိထားမိကြဖို့မရပါဘူးပြည်သူပြည်သားရဲ့စန့်ကျင်မှုကိုကြုံရတိုင်းမှာစစ်တပ်ဟာတရုတ်ကိုကိုးကွယ်စည်းကမ်းလည်ရှိပါတယ်ဒါပေမဲ့မြန်မာစစ်တပ်ကိုတရုတ်ကအယုံကြည်နဲလာပုံရပါတယ်တရုတ်မြန်မာဖက်ဆက်လုံခြုံရေးကုမ္ပဏီ Joint Venture Security Company တည်ထောင်မှုတရုတ်အစိုးရကအစိုးပြုတဲ့အတွက်နားလည်မှုစာကြုံလွန်လက်မှတ်ထိုးမှုလုပ်ငန်းကော်မတီဖွဲ့စည်းကြောင်းအောက်တိုဘာ22ရက်နေ့ကကြေညာပါတယ်စစ်အာဏာသိမ်းပြီးမကြာမီတရုတ်အထက်ဆက်ရုံအချုပ်မီးရှို့ဖျက်ဆီးခံရမှုမန္တလေးတိုင်းမတရားမျိုးနယ်ကအာဖာဘီလက်မျိုးဆက်ရုံကိုတော်လှန်ရေးတပ်တွေကသိမ်းပိုက်မှုစကိုင်းတိုင်းထိကျိတ်မျိုးနယ်ကတကောင်းနီကယ်ဆက်ရုံကိုတော်လှန်ရေးတပ်တွေကသိမ်းပိုက်မှုတရုတ်ပိုင်လယ်အနီးကစက္ကစကင်းစခန်းတိုက်ခိုက်ခံရမှုစတာတွေကြောင့်တရုတ်ကစိုးရိမ်လာပုံရပါတယ်ရခိုင်ပြည်နယ်ရန်ပြင်းနယ်မတေးကျွန်းကစတင်တဲ့ရေနံတန်းငွေပိုင်လိုင်းဟာရှမ်းပြည်နယ်မြောက်ပိုင်းတော်မှာတရုတ်ပြည်ထဲကိုဝင်သွားပါတယ်ဒီပိုင်လိုင်းဟာပြည်တွင်းစစ်နဲ့မဆိုင်လို့မတိုက်တာလို့မြင်းကြံအမှတ်3 PDF တိုင်ရင်မှုကဆိုပါတယ်ပိုင်လိုင်းဆက်ရုံအနီးမှာတက်ဆွဲထားတဲ့ကင်းစခန်းကိုသာတိုက်တာဖြစ်တယ်လို့ဆိုပါတယ်တရုတ်ရင်းနှီးမြုပ်နှံမှုကိုမတိုက်ခိုက်ဘူးလို့ PDF ကအမြဲတမ်းပြောပါတယ်ဒါပေမဲ့သဘောဝတန်ရဇာတအများဆုံးရှိတဲ့နေရာတွေကိုတော်လိုင်းရက်တွေကထိမ့်ချုပ်ထားတာမှုတရုတ်လုံခြုံရေးတပ်ဟာတရုတ်စစ်ဘွားကိုဘယ်လိုကာကွယ်မှာလဲဆိုတာစဉ်းစားစရာဖြစ်လာပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှကိုရဲစာမျက်နှာမှာလည်းရှင်းစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bramisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်တောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာခုတခါတော့ကိုဝင်းမင်းတင်ဆက်ပေးနေကြကျန်းမာရေးအစီအစဉ်ကိုအလှည့်ပေးအောင်ပါကမ္ဘာမှာ TB ရောဂါကူးစက်သူတန်းထောင်ချီရှိနေပြီးတော့လက္ခဏာမပြတဲ့ငုံရှိုး TB အဆင့်မှာရှိနေတာကနေကူးစက်တဲ့အဆင့်ရောက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်ဒီကြောင်း Health Dangers ကျန်းမာရေးနဲ့ဆေးပညာကြားနဲ့ Editor ချုပ်ဟောင်းဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေးမန်းကိုကိုဝင်းမင်းကမေးမြန်းပြီးဒီတစ်ပတ်တင်ပြထားပါရခင်ဗျာ
ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများသိတဲ့ဒေါက်ထွေးဆေးမန်းခင်ဗျာကျွန်တော်တို့ TB အဆုတ်နာယောဂနောက်ဆုံးအခြေအနေကိုပြောတာမှာပြီးခဲ့တဲ့နှစ်ပတ်တုန်းကတော့ဆရာကြီးသမိုင်းနဲ့ချီကူးစက်သေဆုံးမှုတွေများခဲ့တာနောက်လက္ခဏာပြတာနဲ့ဆေးရင်ပါ TB ပြဿနာအကြောင်းပြောပြီးမှဒီတစ်ပတ်တော့ဆရာကြီးပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့တဲ့ဒီသန်းချီကူးစက်ခံထားတဲ့လူတွေရဲ့အန္တရာယ်အခြေအနေကိုပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီး
ဒီ TB 4ကကူးစက်ခံရတိုင်းလေယောဂပေါ်မလာဘူး။ဘာကြောင့်ပေါ်မလာလဲဆိုရင်သူတို့ရဲ့ခန္ဓာကိုယ်ကနေပြီးတော့တိုက်ထုတ်ထားတဲ့အတွက်ကြောင့်ကုက္ကံကကောင်းနေစေတဲ့အတွက်ကြောင့်အဲ့ဒီတီဘိုးကတော့ရောက်နေပြီ။သို့သောဒီ TB ရဲ့ယောဂလက္ခဏာမပေါ်သေးဘဲနဲ့ရှိတဲ့အဆင့်မှာအဲ့ဒါကိုငုံရှိုး TB ပေါ့လေ။ latent TB infections လို့ခေါ်ပါလေ။အဲ့တော့လူတွေကခွန်ထက်သမားနားပြီးလေရမှာတန်းထောက်ရှည်ရကလက်ကုစက်ခံထားပြီးဖြစ်တဲ့သူတို့တဲ့ကနေပြီးတော့မှနောက်ထပ် 10% လောက်ကနေပြီးတော့အချိန်မရွေး TB ယောဂဖြစ်သွားသည့်အထိတော့တော့နိုင်လို့ဆိုပြီးတော့ပြည်ချင်းများတွေ့ထားပါတယ်အဲ့တော့ငုံရှိုး TB အရင်အတွက်ကကမ္ဘာလူ့အရေး၄ပုံတပုံဒါမှမဟုတ် 25 ရာခိုင်နှုန်းရှိမယ်လို့ကြံပြမှတ်ထားလို့ရပါတယ်ခင်ဗျာ
ကျွန်တော်များတဲ့ဘောရှိတော့ဆရာနော်
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့အခုလိုခုနကဒီငုံရှိုးအစ်စ်မှာတခြားလူကခုနဲ့နေတာရှိတာဆရာ
ငုံရှိုးအစ်စ်မှာတော့တော့ချောက်မကူသေးဘူးဆိုတော့ TB အဆုတ်ရောဂါအဆုတ် TB ဖြစ်သွားပြီဆိုလို့ရှိရင်တော့ခုနိုင်နဲ့ဆင်းရောက်သွားတယ်သို့တော့သူကိုယ်တိုင်ကချင်းကိုက်ဘုံတစ်ခုကိုပြေဆောင်ထားရတယ်လို့ပဲကိုကသူ့ခန္ဓာကိုယ်မှာရှိနေပြီးတော့သူ့ကိုတက်ခဲ့ဖို့တည်းစောင့်နေတာဖြစ်ပါတယ်။အဲ့လိုလူမျိုးတွေကိုကျွန်တော်ကရှာဖွေဖော်ထုတ်ရပါမယ်။ဖော်ထုတ်မှကလည်းသူက TB ဖြစ်မသွားဘူး။ဟိုအစီအစီရောဂါအဆင့်ရောက်သွားလို့ရှိရင်သူများကိုကုလို့မှဖြစ်ပါတယ်။ခုံရှိုးအဖြစ်မှာတော့မကူးသေးပါဘူး။ဟု
တ်ကဲ့။အဲ့တော့သိဖို့ခက်တာပါဆရာနော်။ဒါပေမဲ့ဒီဆေးစစ်နိုင်လို့ရှိရင်ကိုရှုပ် TB ဆင်မှာသိနိုင်တဲ့သဘောပေါ့
။ဟုတ်ကဲ့။မရှုပ် TB ကိုရှာနိုင်အောင်ဒီတခွဲနီးစနစ်တွေကိုတစ်တယ်ပေါ့လေ။ဉာဏ်ပညာတစ်တယ်ပေါ်လာပါပြီ။အဲ့ဒါတွေနဲ့လိုအပ်တဲ့လူတွေကိုစစ်ပေးဖို့ဆိုပြီးတော့ကျွန်တော်တို့ကဒီစီမံချက်ရဲ့ကောင်းစင်တယ်မှာအလုံးပါရပါဟုတ်ပါ
ဆရာကဲဆရာတို့ဒီနေရာမှာလက္ခဏာလည်းမပေါ်တော့ကျိုးလည်းမသိနိုင်တော့ဆရာကလည်းတော်လေးလိုအပ်တဲ့လူတွေပေါ့နော်စစ်စင်တဲ့အန္တရာယ်ကြီးတဲ့လူတွေလို့ပြောရမှာဆရာ
ဟုတ
် brick shutter များတဲ့လူတွေပေါ့နော
်ဟုတ်တယ်သူကကျွန်တော်ပြောလို့ပဲချင်းကိုက်ဘုံတကူလို့ပဲအဲ့မှာရှိနေတာဖြစ်ပါတယ်အဲ့ဒါသူတို့ကို ကျွန်တော်တို့ရှာပေးမှရပါတယ်ရှာပေးပြီးတော့မှသူ့ကိုစိတ်ကုပေးရပါမယ်တကယ်လို့မကုခဲ့လို့ရှိရင်သူကယောဂဖြစ်ပြီးတော့ကိုလည်းကုမယ်သူတို့ရဲ့တိုင်းနာဖို့လို့လည်းကျွန်တော်ပညာပေးနေရတာတော့ဆရာဝန်နေနဲ့ပြောပြပေးနေရတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီနေ့မှဆရာကြီးရင်ကုန်ရှိုး TV အစီအစဉ်မှာလိုအပ်တဲ့သူတွေကိုထားရမယ်ဆိုတော့ဘယ်လိုလူတွေကလိုအပ်တဲ့သူတွေဖြစ်လေရှိလဲဟိုသူတို့ကိုလည်းသိထားအောင်ပေါ့နော်တကယ်လို့ကိုကမရှာနိုင်ရင်တောင်သူတို့ကလာပြီးတော့လည်းဒီဆက်သွယ်နိုင်အောင်ဘယ်လိုလူတွေကဒီလိုအပ်တဲ့အနေနဲ့ရှိတဲ့လူတွေပြောရမှာဆရာနော် TV ကူခံဖို့အတွက
်ဟုတ်ကဲ့
risk factor ရှိတဲ့သူတွေ
risk factor မှန်ပါလေခင်
ဗျဟုတ်ကဲ့အဲ့လိုလူတွေကဘယ်လိုလူတွေပိုသတိထားသင့်မလဲဆရာကြီ
းပထမအဆုံးသတိအများဆုံးသတိထားမယ့်လူတွေကတော့ကြည့်ပြီးယောဂဖြစ်ပွားနေတဲ့လူတယောက်ရှိနေသောအိမ်ကမိသားစုရဲ့အားလုံးပဲနော်သူတိုင်နေနေတဲ့အတွက်ကြောင့်ကုသနယ်ဖို့အခြေအနေပိုများတယ်အဲ့လိုလူတွေကိုရှာကိုရှာရမယ်နောက်တစ်ခုက TV ကခုနကျွန်တော်ပြောလို့ပဲ TV ပေါ်ကဝင်ရောက်သွားတိုင်းလဲယောဂမဖြစ်ဘူးမဖြစ်သေးဘူးမဖြစ်သေးတဲ့အခါကျတော့ဘလိုလူတွေမှဖြစ်လဲဆိုလို့ရှိရင်အာဟာရဓာတ်နော်အရေးကြီးဆုံးကအာဟာရဓာတ်ပဲအာဟာရဓာတ်ဆိုတာပရိုတိန်းတို့ကစီဓာတ်တို့ဗီတာမင်ဓာတ်တို့အစရှိတဲ့အာဟာရဓာတ်တွေကိုဒုံလောက်စွာနဲ့ညှက်တာစွာနဲ့နော်အသားဓာတ်အပါအဝင်ပေါ့လေအဓိကအပြင်အသားဓာတ်လည်းကားတယ်အရေးကြီးပါတယ်အဲ့ဒါတွေကိုမစားနိုင်လို့ဆိုလို့ချင်းခုခံအစနစ်မကောင်းတော့ပါဘူးခုခံအစနစ်မကောင်းတဲ့အချိန်မှာဒီဘိုးကသူ့ကိုတက်ခိုက်တော့မှဖြစ်ပါတယ်အဲ့တော့ခုခံအစနစ်ကျဆင်းနေတဲ့လူတွေဥပမာအရှက်မီဘိုးတွဲပြီးဖြစ်နေတဲ့လူမျိုးတွေအဲ့လိုမျိုးတွေမှာဆိုလို့ချင်းသတိထားပြီးတော့မရှိုးတူပြီးသူတို့မှာဖြစ်နေနိုင်ပါတယ်သူတို့ကိုလည်းဥစားပေးပြီးရှာရပါမယ်နော်အာရတာဘလုံးလုံးတဲ့လူတွေရှာပါမယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဘလုံးလူအမျိုးအစားတွေမှာဒီဖြစ်ဖို့အန္တရာယ်များသေးလဲဆရာ
ဒီပေါ့ rich ညာတဲ့လူတွေကစိလိတော့တဲ့လူပြပါဝင်ကျွန်တော်တို့ synthesize ပြောနေတဲ့စိလိတော့တဲ့လူတွေရဲ့အားလုံးရဲ့ဒါကိနှုန်းတချို့ဟာဆိုလို့ရှိရင် TV ဖြစ်တာကိုတွေ့တယ်အဲဒါမှမဟုတ်တနည်းအားဖြင့်ပြောရရင် TV ဖြစ်တဲ့လူအားလုံးကိုပြန်ပြီးတော့စစ်ဆေးကြည့်လိုက်ရင်20ရာခိုင်နှုန်းကစိလိတော့တဲ့လူတွေဖြစ်နေတယ်အဲ့တော့စိလိတော့တဲ့လူတွေဆိုတာTV ယောဂဖြစ်နိုင်တဲ့ခွန်းလန်းများတဲ့အတွက်ကြောင့်အဲ့လိုလူမျိုးတွေကိုလည်းလောကရှို TV ရှိမရှိရှာသင့်ပါလေရှာပြီးတော့လောရရင်ကုသမှုပေးရပါမယ်။နောက်အယ်ကိုဟောလစ်ဇင်ပေါ့လေအရက်ပေါ့ရက်တောက်တဲ့လူတွေကလည်းများသောအားဖြင့်အရက်အလုံးကျွန်းတောက်တဲ့ခါမှာအစာကောင်းကောင်းမစားပြတော့ဘူး။သားတတ်တော့လည်းမစားပြတော့ဘူး။အရက်နဲ့ပဲသူတို့ကအာဟာရပြည့်ပြီးတော့ဟိုကယ်လိုရီရပြီးတော့နေရင်တစ်ခါကျတော့သူတို့ကလည်းတမိုင်ချို့တဲ့နေပါလေ။ခုကစနစ်ချို့တဲ့နေပါလေ။အဲ့လိုလူမျိုးဆိုလို့ရှိရင်လည်းမရှိတူပြီဖြစ်ဖို့ခွင့်လန်းပို့များပါလေအဲ့လိုတွေကိုလည်းရှာဖွေပြီးတော့အဖြစ်မနေစစ်ပြီးတို့ပါလေ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဖြစ်ဖို့အန္တရာယ်များတဲ့သူရှိသေးလားဆရာကြီ
းဒါဘေးလို့ပြောရလို့ရှိရင်အဲတကယ်ကြိုပြောရမှလို့ဖြစ်တာပေါ့လေကမ္ဘာပေါ်မှာ TV အဖြစ်ပွားမှုအများဆုံးသောနိုင်ငံတွေရှိပါလေ TV ဝန်ထုတ်ဝန်ကိုဖြစ်နေတဲ့နိုင်ငံတွေရှိပါလေတော့နိုင်ငံပေါင်း194နိုင်ငံရှိတဲ့အထက်မှာ TV ဝန်ထုတ်ဝန်ကိုဖြစ်နေတဲ့နိုင်ငံတွေတို့သတ်မှတ်တာကတော့ဒီတသိန်းလေး40လောက် TV ဖြစ်တယ်ဆိုလို့ရှိရင်အဲ့အထက်ဟာ TV အထက်ဆုံးနိုင်ငံလို့သတ်မှတ်ထားပါတယ်အဲ့တော့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း30ဟာ TV ဝန်ထုတ်ဝန်ဖိုးပေါ့ TV အထက်ဆုံးနိုင်ငံနေဖြစ်ပါတယ်အဲ့တော့အဲ့လိုနိုင်ငံမှာနေတဲ့လူတွေကိုလည်းတဲ့ပညာရှင်များဆိုတာကခွင့်ခါသင့်တယ်လို့မော်ရှို TV ရှိများဖြစ်များဖြစ်မလားဆိုပြီးတော့စစ်ဆေးထားသင့်ပါတယ်လို့ပြောထားပါတယ်ခင်ဗျအဲနောက်တစ်ခါဟိုရွှေပြောင်းနဲ့ပြပြောင်းသွားတဲ့ migrant ဟိုပါလေအမေရိကန်ဝင်လာတဲ့လူတွေဆိုရဲမှာအဲ့ဒီလူကဘယ်နိုင်ငံကလာခဲ့တာလဲသူလာခဲ့တဲ့နိုင်ငံက TV ဝန်ထုတ်ပေါ်ပြတဲ့နိုင်ငံလာတာဆိုလို့ရှိရင် TV အဖြစ်များဆုံးနိုင်ငံဖြစ်တယ်ဆိုအဲ့ဒီလူကိုလည်း TV များဖြစ်မလားလို့နော်ငွေရိုးတည်များရှိနေမလားလို့တန်ဆက်ထားပြီးတော့ရှာဖွေသင့်တယ်လို့ပဲပြောထားတာလည်းရှိပါလိမ့်ခင်ဗျ
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံကတော့အတော်များများစစ်သင့်တဲ့နေသားမှရှိကြပါဆရာနော
်မှန်ပါလိမ့်ခင်ဗျတကယ်လဲကျွန်တော်ဆက်ပြောရရင်အမေရိကန်နိုင်ငံမှာလည်းအခုဆိုလို့ချင်း TV ဖြစ်ပွားမှုကဒီနှစ်ပေါင်း30အတွင်းမှာလုံးဝတော်တော်ရော့ကျနေတဲ့နေထားနဲ့နှစ်ပေါင်း30ကျော်လာတဲ့အချိန်မှာအခု2020ကနေစပြီးတော့ TV ဖြစ်ပွားမှုလေးနည်းနည်းပြန်တက်နေလို့ကြားပါတယ်။ဘာကြောင့်လဲဆိုတော့ COVID နဲ့လည်းဆက်ဆက်နေပါတယ်။ COVID-19 ပြန်ဖြစ်တဲ့အချိန်မှာအဲ့လူတွေကဆေးရုံတက်ကြတယ်။ဆေးရုံမှာ COVID ဖြစ်တဲ့လူတွေက TV ရှိတယ်လည်းပါမယ် TV မရှိတယ်လည်းပါမယ်။ခြားနိုင်ငံလူလည်းပါမယ်။အဲ့လိုကနေပြီးတော့ပြန်လည်ပြီးတော့ဒီအမေရိကန်မှာနေတဲ့ငွေကိုရှိပြီးသားမိုက်ဂရန့်မဟုတ်တဲ့လူတွေရှိကိုဥဆက်တယ်လို့ယူဆပြီးတော့ TV ဖြစ်ပေါ်တော့အခုပြန်တက်နေတယ်လို့ပြောတဲ့အတွက်ကြောင့်အမေရိကန်မှာပြန်လည်ပြီးတော့သတိရှိဖို့အတွက်ပြောဆိုနေကြတာလေးတွေ့ရပါတယ်ခင်ဗျ။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ရင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ VUE season တွေကိုမနက်9:00နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတော့ခင်ဗျာအခုတော့အပတ်စဉ်တင်ဆက်ပေးနေကြတိုင်းရင်သတင်းလောအစီအစဉ်အလှည့်ရောက်ပါပြီနှစ်တကူကာလရခိုင်နဲ့ကင်းပြည်နယ်တွေအတွင်းမှာစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာချင်းပြည်နယ်မြို့သိမ်းတိုက်ပွဲတွေအတွင်းကြာဆုံးရဲဘော်100နဲ့ဒဏ်ရာသူ400ကျော်ရှိခဲ့တာနိုင်ငံဝန်ကျင်းတောင်တွေထဲမှာညှဉ်းပန်းတဲ့စက်ခံမှုတွေကြောင့်တစ်ဆုံးသူနိုင်ငံရေးကျန်တာ32ဦးတိရှိတာစတဲ့တိုင်းဒေသကသတင်းတွေကိုတိုင်းသတင်းတောက်တွေစူးစီးတင်ပြထားပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအာမီပါနေဆက်ဒေသတိုင်းသားတည်င်းလွာတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်ပုံနှကျွန်းမြို့နယ်ရိုးတရုတ်ဆံပြရွာလေကျောင်းကနေဘုံကျဲတက်ခတ်ခံခဲ့ရလို့ကလင်းငယ်တွေအပါဝင်9ယောက်တိဆုံသွားပါတယ်ကရင်နှစ်တကူနဲ့အခမ်းအနားကျင်းပတဲ့နေရာနှစ်ခုကိုစစ်တပ်ကလေကျောင်းကနေဘုံကျဲတက်ခတ်ခဲ့တဲ့အပေါ် KNU ကပြင်းထန်စွာကန့်ကွက်ရှုံချလိုက်ပါတယ်တည်င်းလွာတွေထဲမှာတော့ဆင်းပြည်ကိုစစ်အာဏာရှင်ကင်းစင်တဲ့ပြည်နယ်ဖြစ်ရေးနဲ့ချင်းအမျိုးသားညီညွတ်ရေးအခိုင်အမာအုံမြင့်ချနိုင်ရေးကျိုးပန်းဆောင်ရွက်သွားမယ်လို့ချင်းလန်းကောင်စီဥက္ကဋ္ဌပူးစင်ကျုံကတိုက်တွန်းပြောဆိုလိုက်တဲ့အကြောင်းကိုနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟောင်မရှင်တည်င်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်ပုံနာကျုံမြို့နယ်ရိုးတရုတ်ဆံပြရွာကိုစစ်ကောင်စီလေကြောင်းကနေဘုံကျဲတက်ခိုက်ခဲ့လို့ကလေးငယ်တွေအပါအဝင်တေဆုံးသူ9ယောက်အထိရှိသွားပြီဖြစ်ပါတယ်။ဒီဇင်ဘာလ31ရက်နေ့နေ့လယ်တနာရီခွဲလောက်မှာရိုးတရုတ်ရွာရှိဇေယမန်တိုင်ဘုံတော်ကြီးကျောင်းနဲ့မိုလွန်နစ်စတင်ကျောင်းတို့ကိုစစ်ကောင်စီကဂျက်တိုက်လေရင်နစီးနဲ့ဘုံကျဲတက်ခိုက်ခဲ့ပါတယ်။ဘုံကျဲတက်ခိုက်ခံရမှုကြောင့်3ယောက်ပွဲချင်းပြီးတေဆုံးခဲ့ပြီးဒဏ်ရာရရှိထားသူ12ယောက်ထဲကနောက်ထပ်2ယောက်ထပ်မံတေဆုံးသွားခဲ့ပါတယ်ခြေထောက်ပြတ်သွားတဲ့အသက်9နှစ်အရွယ်ယောက်ျားလေးတစ်ယောက်နဲ့အသက်40ကျော်အရွယ်အမျိုးသားတစ်ယောက်တို့ဟာဒဏ်ရာပြင်းထန်တာတွေကြောင့်ဒီဇင်ဘာလ31ရက်နေ့ညပိုင်းမှာဈေးကူတာနေရင်တေဆုံးသွားခဲ့တာဖြစ်ပါတယ်
ကရင်နှစ်တကူနဲ့အခမ်းအနားကျင်းပတဲ့နေရာနှစ်ခုကိုစစ်ကောင်စီကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်တဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချတယ်လို့ကရင်မျိုးသားစီယုံ KNU ဘဟုကဒီဇင်ဘာလ31ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီဇင်ဘာလ30ရက်နေ့မှာကြာရောက်တဲ့ကရင်နှစ်တကူနေ့မှာ KNU တထုံခရိုင်ကယူကလာတီပဒူထာကြားတနေရာနဲ့ဖာဖုန်ခရိုင်ဒူဖော်တီရွာတွေမှာပျော်ပွဲရှင်ပွဲနဲ့အားကစားပွဲတွေကျင်းပတဲ့နေရာနှစ်ခုကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာပါကရင်နှစ်တကူနေ့ကိုသဝင်ပါပေးပူပြီးနှစ်တကူအခါသမယမှာကရင်တိုင်းသားတွေကိုစုမုံကောင်တောင်းပေးနေတဲ့စစ်ကောင်းဆောင်ဘူချုပ်မှုကြီးမင်းအောင်နိုင်ဟာကရင်နှစ်တကူနေ့မှာပဲကရင်ပြည်သူလူထုတွေနေထိုင်တဲ့ရွာတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်ခုလိုဘုံကျဲတိုက်ခိုက်တဲ့လုပ်ရက်ဟာပွဲတက်ရောက်သူတွေကိုသွေးစွန်းတေကြီးပျက်စီးစေဖို့ရည်ရွယ်တဲ့လုပ်ရက်အဖြစ်သတ်မှတ်ပြီးပြင်းထန်စွာစန့်ကျင်ကန့်ကွက်တယ်လို့ KNU ဘဟုကထုတ်ပြန်ထားပါတယ်
ရှမ်းပြည်တောင်ပိုင်းလင်းခေခရိုင်မောက်မယ်မြို့မှာရှိတဲ့ PNL ကို BNL ဌာနချုပ်ကိုစစ်ကောင်စီတပ်ကလေရင်နဲ့ဘုံကျဲတက်ခိုက်ခဲ့တယ်လို့ PNL ကထုတ်ပြန်ပါတယ်။ဒီဇင်ဘာလ31ရက်နေ့ညကတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲ PNL ဌာနချုပ်ရှိတဲ့ဘန်းမတ်ရွာကိုစစ်ကောင်စီကလေကြောင်းဘုံကျဲမှု၄ကြိမ်လုခဲ့တယ်လို့ဆိုပါတယ်။ရွာထဲမှာရှိတဲ့ဆေးပေခန်းဘုံထိမှန်ပြီးပျက်စီးသွားခဲ့ပါတယ်။လူသူထိခိုက်သေးဆုံးမှုတော့မရှိဘူးလို့ဆိုပါတယ်။ဒီဇင်ဘာလ3ရက်နေ့ကလည်းဘိုးပြည်သူ့စစ်အဖွဲ့နဲ့စစ်ကောင်စီတပ်တို့ကစီဆိုင်မြို့ရှိနောင်ရညွာမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲဒရုန်းနဲ့ပုံချတဲ့အတွက်ရွာသူအမျိုးသမီးနဲ့လူမမဲအရွယ်ကလေးငယ်သေဆုံးခဲ့ပါတယ်
ချင်းပြည်နယ်ကမြို့သိမ်းစစ်စင်ရေးတိုက်ပွဲတွေတဲ့တစ်နှစ်အတွင်းချင်းညင်အောင်အဖွဲ့ကရဲဘော်100လောက်ကြဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူအယောက်400ဝန်းကျင်ရှိခဲ့တယ်လို့ချင်းညင်အောင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ချင်းညင်အောင် CB ဖွဲ့စည်းတည်ထောင်ခြင်းတစ်နှစ်ပြည့်အခမ်းအနားမှာချင်းညင်အောင်ရဲ့စစ်ချုပ်လေးဖြစ်စီတဲ့မင်းတပ်စစ်ဦးစီးချုပ်လေးဖြစ်တဲ့ထန်းချွန်းဖေကပြောဆိုလိုက်တာဖြစ်ပါတယ်ချင်းညင်အောင်ဖွဲ့စည်းတည်ထောင်ပြီးတစ်နှစ်တာစစ်စင်ရေးအတွင်းလက်နက်ကြီးလက်နက်ငယ်တွေသိမ်းယူနိုင်ခဲ့တဲ့အပြင်စစ်သုံးပန်းအယောက်600လောက်ကိုလည်းဖမ်းဆီးရမိထားတယ်လို့လည်းဆိုပါတယ်ချင်းငင်အောင်စစ်စင်ရဲ့ဖြင့်ချင်းပြည်တောင်ပိုင်းကံပလက်မြို့နယ်တွေကဂျင်တွေးမြို့သိမ်းတိုက်ပွဲကို2024ခုနှစ်မတ်လမှာစတင်ခဲ့ကြပြီးခုတော့ဂျင်တွေးမတူပီမင်းတပ်ကံပလက်စတဲ့မြို့တွေကိုသိမ်းပိုက်ထားကြပါတယ်
နိုင်ငံတော်ရှိအချင်းထောင်တွေမှာစစ်ကောင်စီရဲ့ဥပဒေမဲ့တပ်ဖြတ်မှုနဲ့လုံလောက်တဲ့စေကူတမှုမရတာကြောင့်နိုင်ငံရေးအချင်းသားအချင်းသူစုစုပေါင်း31ယောက်သေဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက် PPNM ကပြောပါတယ်။2024ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့အထိတစ်နှစ်အတွင်းစစ်ကောင်စီတပ်နဲ့အချင်းဦးစီးဝန်ထမ်းရဲ့ထောင်တွင်လူအခွင့်ရေးချိုးဖောက်မှုတွေကြောင့်အချင်းသားတွေသေဆုံးခဲ့ရတာပါ။ PPNM ရဲ့ထုတ်ပြန်ချက်အရာအချင်းထောင်တွေမှာစီဝါဆောင်ရှောက်မှုလုံလောက်စွာမရရှိတာကြောင့်နိုင်ငံရေးအချင်းသူ3ယောက်နိုင်ငံရေးအချင်းသား18ယောက်နဲ့ LGBT နိုင်ငံရေးအချင်းသား1ယောက်စုစုပေါင်း22ယောက်သေဆုံးခဲ့တယ်လို့သိရပါတယ်။မတရားဖမ်းဆီးခံရပြီးတဲ့နောက်အချင်းထောင်တွင်းနဲ့ထောင်ပြင်ပတ်မှာတပ်ဖြတ်ခံရတာကြောင့်နိုင်ငံရေးအချင်းသား8ယောက်နဲ့အချင်းသူ1ယောက်သေဆုံးခဲ့ပါတယ်။
ကရင်ပြည်လွယ်ကော်မြို့တွင်ရှိမိနှိမ်ပိုင်းရက်ွက်တွေလက်ရှိချိန်ထိရည်ဝတ်နေသေးတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ3မှာရှမ်းပြည်နယ်တောင်ပိုင်းမူပြဲဆယ်ကတဆင့်ကရင်ပြည်လွယ်ကော်မြို့အတွင်ဖြစ်သန်းစီးဆင်းနေတဲ့ဘလူးချောင်းရင်မြင့်တက်မှုကြောင့်ရည်ကြီးနစ်မြုပ်မှုဖြစ်ပေါ်ခဲ့တဲ့ရက်ွက်များစုကရည်ပြန်လည်ကျသွားပြီဖြစ်ပေမဲ့မိနှိမ်ပိုင်းတွေမှာရည်တွေဝတ်နေစေဖြစ်တယ်လို့ဆိုပါတယ်။မိနှိမ်ပိုင်းရက်ွက်တွေဖြစ်တဲ့ဒေါ်နူကူနဲ့နန့်ကွက်ရက်ွက်ရှိအချီ300နီးပါးကလက်ရှိချိန်ထိရည်ဝတ်နေစေဖြစ်တယ်လို့နန့်ကွက်ဒီတာခန့်အမျိုးသားတယောက်ကပြောပါတယ်ဒီဇင်ဘာလနောက်ဆုံးပတ်အထိရည်ရွယ်ချက်နေသေးတာဖြစ်ပါတယ်ရည်ဝတ်နေတဲ့ရက်ွက်တွေမှာစစ်ကောင်စီရဲ့မိသက်ဦးစီးဌာနကရည်စုပ်စစ်တွေနဲ့စုတ်ထုတ်ပေးနေပေမဲ့လည်းရည်ဝတ်ဧရိယာကကျေတာကြောင့်ရည်ရွယ်မကျနိုင်တာလို့ဒီတာခန့်တွေကပြောပါတယ်အဲ့ဒီကပြည်သူတွေဟာနေဆက်ရာဆွေမျိုးတွေနဲ့အသည့်တွေအိမ်မှာငှားပြီးနေနေကြရပါတယ်
ဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်ကိုဆက်အာနာရှင်ကင်းစင်တဲ့ပြည်နယ်ဖြစ်ရင်းနဲ့ချင်းအမျိုးသားညီညွတ်ရေးအခိုင်အမာအုတ်မြစ်ချနိုင်ရေးကျိုးပန်းဆောင်ရွက်သွားမယ်လို့ချင်းလန်းကောင်စီဥက္ကဋ္ဌပူးစင်ကျုံကတိုက်တွန်းပြောဆိုလိုက်ပါတယ်အကြောင်းစုံကိုတော့ကိုရော့ဘတ်ကစူးစီးထားပါတယ်
2025ခုနှစ်ဟာချင်းပြည်အပအဝင်မြန်မာနိုင်ငံလုံးအတွက်အလွန်အရေးကြီးတဲ့နှစ်ဖြစ်ပြီးချင်းပြည်ကိုအာဏာရှင်စစ်တပ်ကင်းစင်တဲ့ပြည်နယ်ဖြစ်ရေးကြိုးပမ်းဆောင်ရွက်သွားမယ်လို့ CNF ဥက္ကဋ္ဌလည်းဖြစ်ချင်းလန်းကောင်စီဥက္ကဋ္ဌလည်းဖြစ်တဲ့ဦးစင်ကျုံကပြည်သူလူထုကိုဘေးပူတဲ့နှစ်တက်ကူးတဝင်လွှာမှာတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ
်2025ခုနှစ်အတွင်းချင်းလန်းကိုအာဏာရှင်စစ်တပ်ကင်းစင်သည့်ပြည်နယ်ဖြစ်ရေးအတွက်ကြိုးပမ်းတိုက်ပွဲဝင်ကြမှာဖြစ်ပါတယ်နိုင်ငံလုံးအတိုင်းအတာအနေဖြင့်စစ်အာဏာရှင်စစ်တပ်ကင်းစင်သည့်ဒေသမြို့နယ်များပုံမသိမ့်ပရရှိရေးအတွက်တော်လှန်ရေးအဖွဲ့အားလုံးတက်ရင်လှည့်ရင်အခြေချက်ရှိရှိတိုက်ပွဲဝင်ကြဖို့တိုက်တွန်းလိုပါတယ
်အခုလက်ရှိစည်နွေးနေတဲ့ဥတော်လှန်ရေးဟာ၄နှစ်ထဲရောက်လာပြီဖြစ်ပြီးဒီကာလအတွင်းမှာတော်လှန်ရေးတပ်ဖွဲ့တွေကရန်သူအများပြားကိုချီမုန်းနိုင်ခဲ့တယ်လို့တပ်ပြင်းနဲ့အကြဆုံးတွေအများပြားရှိခဲ့တဲ့အတွက်စစ်ကောင်စီဟာတိုက်ရင်အားမလုံလောက်မှုနဲ့ရင်ဆိုင်နေရတယ်လို့ပူးစင်ကျုံကပြောပါတယ်ချင်းပြည်အတွင်းမှာစစ်ကောင်စီအနေနဲ့ဟာခါဖလန်တီးတိန်နဲ့ထန်တလန်စတဲ့မြို့လေးမြို့ကိုပဲထိချုပ်နိုင်တော့တယ်လို့လည်းဆိုပါတယ်တစ်ချိန်တည်းမှာပဲချင်းပြည်လွတ်မြောက်ရေးအတွက်ချင်းလူမျိုးအလုံးစုစည်းဆောင်ရွက်ဖို့လိုအပ်နေတဲ့ကာလဖြစ်ပြီး2025ခုနှစ်ဟာချင်းမျိုးသားစေလုံးညီညွတ်ရေးအခိုင်အမာအုံမြင့်ချနိုင်တဲ့နှစ်ဖြစ်ရေးအတွက်အားလုံးစုပေါင်းကြိုးပမ်းဆောင်ရွက်သွားကြရမယ်လို့လည်းဆက်ပြောပါတယ
်ဒီနေ့ရှစ်အာနာစင်စစ်ကိုတော်လှန်နေတဲ့အရေးပေါ်ကာလဟာချင်းတော်လှန်ရေးအုပ်စုများအကြမ်းမှာဖြစ်စေချင်းပြည်သူလူထုအကြမ်းမှာဖြစ်စေညီညွတ်မှုရှိဖို့ပုံမလိုအပ်နေတဲ့ကာလဖြစ်ပါတယ်ချင်းလက်လွတ်မြောက်ရေးအတွက်ချင်းလူမျိုးအားလုံးစုစည်းဆောင်ရွက်ဖို့လိုအပ်နေတဲ့ကာလဖြစ်တယ်အမည်မတူညီမှုများရှိခဲ့ပါကဆွေးနွေးညှိနှိုင်းပြီးအပြည့်စရာကြားပါမယ်
ဒီအချိန်ကာလဟာချင်းမျိုးသားတွေမျော်မှန်းခဲ့တဲ့ချင်းလန်းတိဆောက်ရေးအတွက်ဘုရားသခင်ကစီစဉ်ပေးတဲ့အချိန်ကာလဖြစ်ပြီးပြည်တွင်းပြည်ပမှာရှိတဲ့ချင်းလူမျိုးတွေနဲ့ချင်းလန်းပြည်သူအားလုံးကိုကြရကဏ္ဍအသီးသီးကနေအမျိုးသားလွတ်မြောက်ရေးတိုက်ပွဲမှာအင်တိုက်အားတိုက်ပါဝင်ကြဖို့နှစ်သက်တဝင်လွှာမှာချင်းလန်းကောင်စီဥက္ကဋ္ဌပူးစင်ကျုံကတိုက်တွန်းထားပါတယ်ခင်ဗျာ
ကရင်မျိုးသားအစည်းအရုံး KNU ရဲ့ဌာနချုပ်ဟောင်းမနာဘလော့ကိုပြန်လည်ရယူရမှာတော်လရင်အင်အားစုတွေရဲ့အသက်ချွေးတွေနဲ့ပြည့်စက်ခဲ့ရတယ်လို့ KNU ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။ကျွန်မအမည်ကနေတင်ဆက်ထားပါတယ်။မနာဘလော့ပြန်လည်ရရှိတဲ့အပေါ်ဘဒူဆော့ကလေစီရဲ့ပြောကြားချက်ပြုတ်တန်ဗီဒီယိုဖိုင်ကို KNU ဘဟုကဒီဇင်ဘာလ28ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ KNU ဌာနချုပ်ဟောင်းမနာဘလော့ကိုပြန်လည်ရရှိတာဟာတိုင်းရင်းသားတော်လရင်အစုအဖွဲ့တွေအားလုံးရဲ့ပူပေါင်းပါဝင်မှုကြောင့်ဖြစ်တယ်လို့လည်းဆိုပါတယ်။ဂုံတိတ်ခါနဲ့ကဘာကျော်ခဲ့တဲ့ဌာနချုပ်ဟောင်းကိုတမိုင်းမှတ်တိုင်အရာအကောင်ဆုံးပြန်လည်ကာကွယ်နိုင်တဲ့အခွင့်အလမ်းကလက်ထဲကိုရောက်လာပြီဖြစ်တယ်လို့ KNU ရဲ့ပြောရေးဆိုခွင့်ရှိသူဘဒိုဂလက်စီကပြောပါတယ်။
ဌ ဌာနချုပ်ဟောင်းကြီးကိုပြန်လဲရယူရနေမှာကျွန်တော်တို့တွေသွေးနဲ့ချွေးနဲ့အသက်နဲ့ပြည့်စပ်ရဂုံသိက္ခာနဲ့ကဘာကျော်ခဲ့တဲ့ဌာနချုပ်ကြီးကိုကျွန်တော်တို့ကတော့သမိုင်းမှတ်တိုင်ရအကောင်းဆုံးကျွန်တော်တို့ပြန်လဲကာကွယ်နိုင်တဲ့အခွင့်အလမ်းကျွန်တော်တို့လက်ထက်ပြန်ရောက်လာတယ်လို့ပဲကျွန်တော်တို့ဒီလိုပဲပြောချင်ပါတယ်ကျွန်တော်တို့တိုင်းသားတော်လိုင်းအင်အားစုအားလုံးရဲ့စုပူပေါင်းပါဝင်မှုပေါ့နော်တော်လိုင်းရဲ့စုဖွဲ့တွေအားလုံးရဲ့ပူပေါင်းပါဝင်မှုကြောင့်ဌာနချုပ်ဟောင်းကြီးကိုကျွန်တော်ပြန်လဲရရှိတယ်လို့လည်းပြောချင်ပါတယ်
မနဘလဒေတာဟာကရင်လက်နက်ကင်တော်လှန်ရေးအတွက်သာမကပဲမြန်မာပြည်ဒီမိုကရေစီရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်တပ်ပေါင်းစုတွေစင်ပြိုင်အစိုးရတွေကိုတည်ဆောက်ခဲ့တဲ့ဌာနချုပ်နေရာလည်းဖြစ်တယ်လို့ဆိုကြပါတယ်မနဘလကိုစစ်တပ်က1995ခုနှစ်ဇန်နဝါရီလ25ရက်နေ့မှာတင်သွားခဲ့တာကြောင့်အဲ့ဒီဒေတာကိုလက်လွတ်ခဲ့ရပြီးနှစ်ပေါင်း30အတွင်းမှာ KNU ကပြန်ပြီးတော့တင်ယူနိုင်ခဲ့တာဖြစ်တယ်လို့ဘရူဆော့ကလဲစီကဆက်ပြောပါတယ်
ပြောရမယ်ဆိုရင်1997မှာတချိန်မအောင်မြင်ခဲ့ဘူး1992မှာတော့ငကားမဲစစ်စင်ရေးဆိုပြီးတော့အဲ့ဒါလည်း92မှာမအောင်မြင်ခဲ့တော့ဒါပေမဲ့ကျွန်တော်တို့ရဲ့အတွင်းကနေပြီးတော့ TKP ဖြစ်ပေါ်လာခဲ့တဲ့အချိန်ရောက်တဲ့ခါကျတော့ကျွန်တော်တို့အချင်းချင်းပြန်လည်တိုက်ခိုက်ရတဲ့အနေအထားကြောင့်ကျွန်တော်တို့အချင်းချင်းပြန်လည်မတိုက်ခိုက်ခြင်းတဲ့ကျွန်တော်တို့ရဲ့သဘောထားရှိတဲ့ပုံမှာကျွန်တော်တို့မှလည်းဘလော့ကိုလက်လွှတ်လိုက်တာ
KNU ရဲ့ဌာနချုပ်ဟောင်းမနက်ပလောမှာရှိတဲ့စစ်ကောင်စီတပ်ရဲ့စခန်းတွေကို2024နှစ်လယ်ပိုင်းကစပြီးတော့ KNLA KNDO တော်လှန်ရေးအင်အားစုတွေကတစ်ခုပြီးတစ်ခုကိုဝန်းရံပိတ်ဆို့တိုက်ခိုက်ခဲ့ရကနေစစ်ကောင်စီတပ်ကမခံနိုင်တော့ပဲနောက်ဆုံးမှာတော့ .913 နို့ဒေစခန်းမှာပြန်ပြီးတော့စုစည်းနေထိုင်ခဲ့ကြပါတယ် .913 နို့ဒေစခန်းကို KNLA KNDO တော်လှန်ရေးအင်အားစုတွေက2024နိုဝင်ဘာလတုန်းကဝင်းရံပိတ်ဆို့တိုက်ခိုက်ခဲ့တာဖြစ်ပြီးဒီဇင်ဘာလ16ရက်နေ့မှာစခန်းတစ်ခုလုံးကိုအပိသက်သိမ်းပိုက်နိုင်ခဲ့တာပါအခုတော့ KNU ရဲ့ဌာနချုပ်ဟောင်းမနက်ပလောဒေတာမှာစစ်တပ်စခန်းတွေကင်းစင်သွားပြီဖြစ်တယ်လို့ဆိုပါတယ်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်ပုံနာကျွမြို့နယ်ရိုးတရုတ်စံပြရွာလေကြောင်းကနေဘုံကျဲတက်ခိုက်ခံရလို့ကလေးငယ်အပါအဝင်9ယောက်သေဆုံးသွားပါတယ်။ကရင်နှစ်တက်ကိုနှစ်အခမ်းအနားကျင်းပတဲ့နေရာနှစ်ခုကိုစစ်တပ်ကလေရင်နဲ့ဘုံကျဲတက်ခိုက်ခဲ့တဲ့ပေါ် KNU ကပြင်းထန်စွာခန့်ကွက်ရှုတ်ချလိုက်ပါတယ
်။တော်ရရှင်ရဲ့အခုနားဆင်နေကြတာကတော့နန်ဆက်ဒေတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။ကျွန်တော်တို့အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအမီပ
ါတိုင်းဒရင်လောအစီအစဉ်ကိုနားဆင်ကြရတာပါဒီကနေ့မနက်အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ view ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ထူးခြားသတင်းတွေပေးပို့လို့လဲဆိုရင် view ရဲ့ email address is burmese@viewnews.com ကိုလိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်တယ်လို့ Facebook Messenger ကနေလည်းစာရေးနိုင်ကြပါတယ်အစီအစဉ်တွေသုံးသပ်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးပါအောင်မယ်ခင်ဗျာကာဇာတောင်ပိုင်းမှာဂျာရီနေအစ္စရေးလေကြောင်းတိုက်ခတ်မှုကြောင့်ဆယ်ဦးထက်မနည်းသေဆုံးပြီးတော့15ဦးဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ထမ်းတွေကပြောပါရယ်ကာဇာဒေသခံယူနစ်မြို့အနောက်ဘက်အမဝါစီရက်ကွက်ကဒုက္ခသည်စခန်းကိုထိမှန်ခဲ့ပြီးတော့သေဆုံးသွားသူတွေထဲမှာကာဇာရဲကြုံနဲ့သူ့လက်ထောက်တဦးတို့လည်းပါဝင်တယ်လို့တောင်ခံရရှိတွေကပြောပါရယ်စီးရီးယားနိုင်ငံဟုန်းစ်မြို့မှာလက်နက်ချဝန်ကြီးစုံနေတဲ့အာဆတ်အစိုးရလိုလားသူစစ်သားဟောင်းတွေနဲ့လက်နက်ကင်တွေကိုစီးရီးယားလုံခြုံရေးတပ်တွေကဂျာရီနေမှာလိုက်လံရှာဖွေနေတယ်လို့စီးရီးယားအစိုးရသတင်းတွေမှာဖော်ပြပါရယ်စီးရီးယားမှာကာလာကြာရှည်အုပ်ချုပ်ခဲ့တဲ့အာဏာရှင်တမရဘရှာရဲ့အာဆတ်ကိုဖျောက်ချခဲ့တဲ့သဘုံဖွဲ့ကဟုန်းစ်မြို့မှာစစ်သားနဲ့တခြားလက်နက်ကန်တွေလက်နက်ပြန်အပ်နိုင်မဲ့စင်တာတွေကိုဖွင့်လှစ်ခဲ့တယ်လို့စီးရီးယားနိုင်ငံတော်ဝန်တခြားဒေသတွေမှာလှုပ်ဆောင်သွားဖို့ရှိပါတယ်။ယူကရိန်းလေပိုင်းနဲ့အရှေ့ပိုင်းဒေသတွေကနေရာတော်များများကိုရုရှားတပ်တွေကညအတွင်းဒရုန်းအလုံးပေါင်း82လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းအဲ့ဒီထဲကဒရုန်း48စင်းကိုပစ်ချဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဂျာတာရီးနေမှာကြေညာပါတယ်။နောက်ဆုံးသတင်းချင်းချုပ်ကိုပြောပြပေးကြတော့ပါ View American တန်ရဲ့ဇန်နဝါရီလ3ရက်တောက်ကြနေမနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးကြတော့ပါခင်ဗျာဒီကနေ့မနက်အတွက်စီစဉ်တွေကိုဒီလောက်နဲ့ပဲအဆုံးသတ်ပါရစေဒီကနေ့မနက်အစီအစဉ်ထုတ်လွှင့်မှုကနားလောင်ဖြစ်ပါတယ်လုံတန်ဒရိုက်တာက Glenn Gumboy ဖြစ်ပါတယ်ခင်ဗျာ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်စီသူပါတောက်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးတောက်ကောက်ပေါင်းကကင်းဝေးကြလို့ကြမ်းမှရှင်လန်းနိုင်ကြပါစေခင်ဗျာဘေးရန်တွေတော်တော်ကလုကင်းတဲ့မင်္ဂလာနေ့လေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ